Welcome to the Voice of America in Burmese.
မင်္ဂလာရှိပါမနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်ရဲ့2019ခုနှစ်ဇွန်လ28ရက်ဗိုလ်တွင်းမနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနူမီတာ30.40/49တို့ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းဝင်းလိုက်ပါဒီမနက်မှာထွေးချတဲ့သတင်းတွေကတော့မြန်မာနိုင်ငံကဟာလူကုန်ကူးမှုတပ်ဖြည့်ရေးပူးပေါင်းဆောင်ရွက်တဲ့နိုင်ငံအဖြစ်အမေရိကန်နိုင်ငံသားရဲ့ဌာနကအဆင့်တိုးမြင့်သတ်မှတ်လိုက်ပါတယ်။စီးရီးယားအစိုးရကဓာတုလက်နဲ့သုံးမအရေးလက္ခဏာတွေတွေ့မြင်နေရကြောင်းအမေရိကန်ကပြောပါတယ်။မြန်မာတပ်မတော်ကဖမ်းဆီးထားတဲ့သတင်းတော်3ဦးကိုမတရားအသင်းဆက်သွယ်မှုနဲ့ဆွဲချက်တင်ဖို့စီစဉ်နေပါတယ်။ဒီလိုထွေးချတဲ့သတင်းတွေကိုကိုကျော်အောင်လင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။အမေရိကန်ရဲ့2019ခုနှစ်လူကုန်ကူးမှုအစီရင်ခံစာနဲ့ပတ်သက်ပြီးတော့
So we look at various factors under the minimum standards when determining a tier ranking for those countries and that analysis is reflected in the report.
ဒီမှာနိုင်ငံပါဝင်ဘယ်နိုင်ငံတွေကဘယ်လိုအခြေအနေတွေမှာရှိကြသလဲဆိုတာတွေကိုသတင်းတွေပြီးပြီးချင်းမှာတင်ဆက်သွားဖို့ရှိပါတယ်။ဒီအကြောင်းနဲ့အတူ Bush Center ကနေပေးတဲ့ခေါင်းဆောင်မှုတင်ဒန်းဘာရီမျှော်လင့်ချက်ရှိပါသလဲဆိုတာနဲ့မြန်မာဒီမိုကရေစီရေလှုပ်ရှားသူတူဘာရီရင်ဆိုင်နေရတဲ့ဒါတွေကိုလည်းပြောပြပေးဖို့ရှိပါတယ်။အဲ့ဒီအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကိုကျော်အောင်လင်းတို့ပြောပြပေးပါအောင်ဗျာ
အမေရိကန်နိုင်ငံရဲ့ဌာနကအင်ကန်နေ့မှာထုတ်ပြန်လိုက်တဲ့2019ခုနှစ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစီရင်ခံစာမှာမြန်မာနိုင်ငံကိုအရင်ကလူကုန်ကူးမှုတပ်ဖြတ်ရေးမှာလုံးဝပူးပေါင်းဆောင်ရွက်မှုမရှိတဲ့အဆိုးဝါးဆုံးနိုင်ငံအဆင့် Tier 3ကနေစောင့်ကြည့်ခံနိုင်ငံအဆင့် Tier 2ကိုတိုးမြင့်သတ်မှတ်ပေးလိုက်ပါတယ်မြန်မာအဆိုးရအနေနဲ့ကလေးစစ်သားစုဆောင်မှုတွေရော့ကျအောင်ဆောင်ရွက်နိုင်ခဲ့တဲ့အပြင်လူကုန်ကူးမှုတိုက်ဖြတ်ရေးဥပဒေနဲ့အညီအစိုးရဝန်ထမ်းတွေအပေါ်ပထမဆုံးအကြိမ်အရေးယူတာတွေရှိခဲ့တာကြောင့်စောင့်ကြည့်စည်းရင်းထဲမှာတိုးမြင့်သတ်မှတ်ပေးလိုက်တာဖြစ်ပါတယ်မြန်မာအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကတော့လူကုန်ကူးမှုနဲ့ဆိုင်တဲ့ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးတာအပြစ်ပေးအရေးယူတာတွေလှုပ်ဆောင်မှုနည်းလို့နဲ့အတွက်စောင့်ကြည့်ခံနိုင်ငံစည်းရင်းမှာထည့်သွင်းထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းလူကုန်ကူးခံရသူအရေးအတွက်တိတိတသားများပြားလာနေကြောင်းလဲအမေရိကန်နိုင်ငံရဲ့ဌာနကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီတော့တွင်ဒေတာရင်းနိုင်ငံတစ်ခုဖြစ်တဲ့မလေးရှားနိုင်ငံကိုတရားအဆင့်၄ဆင့်ရှိတဲ့စနစ်မှာစောင့်ကြည့်ခံနိုင်ငံစီရင်ကနေတဆင့်တိုးသတ်မှတ်ပေးလိုက်ကြောင်းအင်္ဂါနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။နှစ်ဆင့်ချင်းမြင့်လေးရှိတဲ့လူကုန်ကူးခံရသူများရဲ့တရားကောင်းစုကိုတော့ထိုင်းနိုင်ငံသူဘုန်းမူစပီက2019ခုနှစ်အတွက်လက်ခံရရှိသွားပါတယ်ဘူးမူစပီဟာထိုင်းနိုင်ငံချင်းမိုင်မြို့မှာလူကွန်ကူးခံရပြီးလိမ်မိုင်းဆိုင်ရာချိုးဖောက်ခံရတဲ့ကလေးငယ်တွေကိုကူညီပေးနေတဲ့ HUG ဆိုတဲ့အဖွဲ့ကိုတည်ထောင်ခဲ့သူဖြစ်တဲ့အပြင်ဒါရိုက်တာအဖြစ်တာဝန်ထမ်းဆောင်နေသူလည်းဖြစ်ပါတယ
်လူကွန်ကူးမှုအရမအလုတ်ခိုင်းစင်မှုတွေကမ္ဘာမှာအစိုးဆုံးလုပ်နေတဲ့နိုင်ငံတွေထဲမှာတရုတ်နိုင်ငံဟာအီရန်မြောက်ကိုရီးယားနဲ့ဆီးရီးယားနိုင်ငံတွေနဲ့အတူရှိနေတယ်လို့အမေရိကန်ပြည်ထောင်စုကမနေ့ကပဲကြေညာလိုက်ပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်တဲ့2019ခုလူကုန်ကူးမှုအစီရင်ခံစာထဲမှာတရုတ်နိုင်ငံကိုလူကုန်ကူးမှုတိုက်ဖျက်ရေးကြိုးပမ်းရာမှာပူးပေါင်းဆောင်ရွက်မှုမရှိဆုံးနိုင်ငံအဖြစ်သတ်မှတ်လိုက်တာပါလူကုန်ကူးမှုတိုက်ဖျက်ရေးနဲ့ပတ်သက်ပြီးတော့တချို့အစ်စ်တွေမှာအမေရိကန်ကတရုတ်ကိုအသိမှတ်ပြုခဲ့ပေမဲ့လည်းရှင်းချမ်းပြည်နယ်မှာဒေသဆိုင်ရာအာဏာပိုင်တွေကဝီဂါတိုင်းသားတွေကိုအတရားဓမ္မလိုအားပေးခိုင်းစေခဲ့တဲ့အကြောင်းတရုတ်ရဲတပ်ဖွဲ့ဝင်တွေကလည်းလူကုန်ကူးမှုတိုက်ဖျက်ရေးမှာကြိုးပမ်းအားထုတ်မှုတွေကြာဆင်းနေတဲ့အကြောင်းနဲ့ကလေးငယ်တွေအပါအဝင်တရုတ်အမျိုးသမီးမျိုးသားတွေဟာအုပ်ဖုတ်တဲ့လုပ်ငန်း၊ကြောင်မီးသွေးအတွင်းလုပ်ငန်းနဲ့အစိုးရစောင့်ကြည့်မှုနည်းပါးတဲ့စိတ်ဝင်စားမှုအတ္တမအလုတ်ခိုင်းခံရပြီးတရုတ်အမျိုးသမီးနဲ့အမျိုးသမီးငယ်တွေဟာလည်းလိင်လုပ်ငန်းအတွက်လူကုန်ကူးခံရတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကမနေ့ကထုတ်ပြန်တဲ့2019ခုလူကုန်ကူးမှုအစီရင်ခံစာထဲမှာဖော်ပြထားပါတယ
်စီးရီးယားနိုင်ငံမြောက်ပိုင်းရှီရတ်လီတာအခြေဆက်စခန်းကနေပြီးခဲ့တဲ့အပြစ်လာတော့ကဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တာနဲ့အလားတရန်တူတဲ့တိုက်ခိုက်မှုမျိုးထပ်မံပြုလုပ်ဖို့စီးရီးယားအစိုးရကပြင်ဆင်နေတာကိုသိရှိထားတယ်လို့အမေရိကန်ပြည်ထောင်စုကပြောကြားလိုက်ပါတယ်။အပြစ်လာကဓာတုလက်နက်နဲ့တိုက်ခိုက်မှုကြောင့်ခန့်ရှိခုံမြို့မှာလူပေါင်း80ကျော်သေဆုံးခဲ့ရပါတယ်။စစ်ဖက်အရာရှိတွေလွန်ခဲ့တဲ့ရက်အနည်းငယ်အတွင်းစုံစမ်းရရှိတဲ့သတင်းအချက်အလက်တွေကဓာတုလက်နက်နဲ့တိုက်ခိုက်ဖို့ပြင်ဆင်နေတာကိုသိရှိခဲ့ရပြီးလွန်ခဲ့တဲ့တရက်အတွင်းမှာပိုပြီးတေချာလာကြောင်းပင်တဂွန်စစ်ဌာနချုပ်ပြန်ကြားရေးတာဝန်ခံရစ်တပ်ဗိုလ်မှူးကြီး Jeff Davis ကသတင်းတောက်တွေကိုပြောပါတယ်။စီးရီးယားအစိုးရက AP လာမှာဓာတုလက်နက်နဲ့တိုက်ခိုက်မှုပြုလုပ်ခဲ့ပြီးတဲ့နောက်အဲ့ဒီရှီရတ်ရစ်တပ်လေတပ်အ ခြေစပ်စခန်းကိုအမေရိကန်ကဒါဇင်နဲ့ချီတဲ့ Tom Hawk ဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တဲ့အတွက်လေယာဉ်အစီးပေါင်း20လောက်ပျက်စီးသွားခဲ့ပါတယ်။စီးရီးယားအရသားတွေပေါ်နောက်ထပ်ဘလို့တိုက်ခိုက်မှုမျိုးအတွက်မဆိုသမရအာဆတ်မှာတောင်းဝန်ရှိုံသာမကပဲကုလူရုကိုပြန်တက်နေတဲ့သမရအာဆတ်ကိုထောက်ခံပေးနေတဲ့ရုရှားနဲ့အီရန်တို့မှပါတောင်းဝန်ရှိမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီက Twitter မှာအင်္ဂါနေ့ကရေးသားခဲ့ပါတယ်
။ယူကရိန်းနဲ့ရုရှားနိုင်ငံတွေမှာ Cyber Attack လို့ခေါ်တဲ့ Internet တွင်းတိုက်ခတ်မှုတွေအများပြားမနေ့တုန်းကဖြစ်ခဲ့တဲ့ကိစ္စဟာတခြားနိုင်ငံတွေကိုပါကြော်လွန်ပြီးတော့တိုက်ခိုက်ခံရပါပြီ။ဥရောပနဲ့ Atlantic သမုဒ္ဒရာတဝန်းကအစိုးရနဲ့ Computer Corporation စနစ်ကိုပါထိခိုက်မှုတွေရှိနေတာပါ။ယူကရိန်းနိုင်ငံကဘန်အစိုးရရုံးနေတဲ့လေဆိပ်တွေမှာ Cyber တိုက်ခိုက်မှုတွေခံခဲ့ရတဲ့အကြောင်းပထမဆုံးသတင်းတွေထွက်လာခဲ့ပါတယ်။ယူကရိန်းတူဝင်ကြီးကအစိုးရဌာနရုံးတွေပိတ်ထားတယ်လို့လည်းပြောပါတယ်။နိုင်ငံတကာကုမ္ပဏီကြီးတွေကဆိုလို့ရှိရင်အမေရိကန်ကမော့ခ်စေဝါထုတ်လုပ်တဲ့ကုမ္ပဏီ၊ရုရှားကရိုစနစ်ဖစ်ယင်းနံကုမ္ပဏီ၊ဒိန်းမတ်နိုင်ငံက AP မိုလာ၊ရေချောင်းတယ်ယူပို့ဆောင်ရေးကုမ္ပဏီ၊ဗြိတိန်က WPP ကြော်ညာကုမ္ပဏီနဲ့ပြင်သစ်နိုင်ငံကစိန့်ဂိုဘိန်စမှုလုပ်ငန်းအုပ်စုတို့လည်းစိုက်ဘာတိုက်ခိုက်မှုတွေခံခဲ့ရပါတယ်။အမေရိကန်ပြည်ထောင်စုမိမိလုံခြုံရေးဝန်ကြီးဌာနကအခုဖြစ်ပွားနေတဲ့စိုက်ဘာတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့အနီးကပ်စောင့်ကြည့်နေပြီးနိုင်ငံတကာနဲ့ဒေသတွင်းကမိတ်ဖက်နိုင်ငံတွေနဲ့အဆက်ဆက်လုပ်ပြီးတော့လေ့လာနေတယ်လို့ဆိုပါတယ်။လိုအပ်တဲ့အကူအညီတွေကိုပံ့ပိုးပေးဖို့လည်းအမေရိကန်ပြည်ထောင်စုဘက်ကအသင့်ပြင်ထားတယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်။
UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင်
အမေရိကန်တန်ကတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာတမရော်ကတင်းလာနေမှာဖန်စီထင်းတင်လိုက်တဲ့ဒီမိုကရက်တစ်မြန်မာအသံ DVV နဲ့အေယာဝတီသတင်းဌာနတို့ကသတင်းတောက်3ဦးကိုမတရားအသင်းနဲ့ဆက်နွယ်မှုပုံမှန်နဲ့ဆွဲချက်တင်မှုစီစဉ်နေကြောင်းအစိုးရနဲ့တမရော်အရာရှိတွေရဲ့အင်္ဂါနေ့ကပြောဆိုချက်ကိုကိုကာပြီးရိုက်တာသတင်းမှာဖော်ပြထားပါတယ်တင်းလာနေကထုတ်ပြန်တဲ့တမရော်ကာကွယ်ရေးဦးစီးချုပ်ရဲ့ထုတ်ပြန်ချက်ထဲမှာတော့ရှမ်းပြည်နယ်အရှိမြောက်ဖက်နမ်ဆန်တီဘောလမ်းပေါ်မှာတမရော်စစ်ကြောင်းကလမ်းလုံခြုံရေးအတွက်ဆောင်ရွက်နေချိန်လိုင်စင်မဲ့မော်တော်ယာဉ်နှစ်ဆင်းနဲ့လိုက်ပါလာတဲ့အဲ့ဒီသတင်းတောက်3ဦးအပါအဝင်အမျိုးသား9ဦးဟာ TNLA အဖွဲ့နဲ့ဆက်သွယ်ခဲ့တယ်ဆိုတာစုံစမ်းတွေ့ရှိရတာကြောင့်ဥပဒေနဲ့အညီဆောင်ရွက်နိုင်ဖို့အတွက်သူတို့ကိုလာရှိုရဲစခန်းကိုလွှဲပြောင်းပေးခဲ့တယ်လို့ဖော်ပြထားပါတယ်သူတို့ကိုလွှဲပြောင်းပေးခဲ့တယ်လို့ဆိုပေမဲ့လည်းဖမ်းဆီးခံထားရသူတွေလာရှိုရဲစခန်းမှာမရှိသလိုဘယ်နေရာမှာထိမ့်သိမ်းခံထားရသလဲဆိုတာအခုထိစုံစမ်းလို့မရသေးဘူးလို့ DVB သတင်းဌာနကအက်ဒီတာ2ဦးဖြစ်တဲ့ဦးတန်းဝင်းထွတ်က VOE ကိုပြောပြခဲ့ပါတယ်သတင်းတောက်3ဦးကိုတပ်မတော်ကဖမ်းဆီးလိုက်တာနဲ့ပတ်သက်လို့အထူးဆိုရမကင်းဖြစ်ရတဲ့အကြောင်းရန်ကုန်မှာရှိတဲ့အမေရိကန်တန်ယုံကလည်းအင်္ဂါနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်အလားတူပဲဗြိတိန်အခြေစိုက်မြန်မာအရေးလှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့ဖြစ်တဲ့ Burma Campaign UK အဖွဲ့ကလည်းတပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လှိုင်အနေနဲ့ဖမ်းဆီးခံထားရတဲ့သတင်းတောက်3ဦးကိုချက်ချင်းပြန်လုပေးဖို့အင်္ဂါနေ့ကတောင်းဆိုလိုက်ပါတယ်ဖမ်းဆီးခံထားရတဲ့သတင်းတောက်တွေပြန်လုပေးရေးအတွက်CPJ လို့ခေါ်တဲ့သတင်းတောက်များအကာအကွယ်ပေးရေးကော်မတီနဲ့ Amnesty International နိုင်ငံတကာလူကြီးချမ်းသာကွင့်အဖွဲ့ကြီးတို့ကလည်းတောင်းဆိုထားပါတယ
်မြောက်ကိုရီးယားနိုင်ငံကိုပို့ပြီးတော့တင်းကျပ်တဲ့စီးပွားရေးပိတ်ဆို့မှုတွေချမှတ်ထားတာဟာထိရောက်မှုရှိပြီးတော့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un ရဲ့အုတ်ချုပ်မှုဟာအချိန်ကြာလာတာနဲ့အမျှမတည်မငြိမ်ဖြစ်လာနိုင်တယ်လို့မြောက်ကိုရီးယားကနေဘက်ပြောင်းခိုလုံလာသူအဆင့်မြင့်အရာရှိ Region Ho ကတွေ့ဆုံဝင်းမြန်ကတခုမှပြောလိုက်ပါတယ် Region Ho ဟာ2014ခုနှစ်ကပဲပြောင်းခေါ်လုံခဲ့သူဖြစ်ပြီးတော့သူ့ရဲ့ပထမအဦးဆုံးသတင်းဌာနနဲ့တွေ့ဆုံမေးမြန်းမှုကိုအခုမှလုပ်တာပါ region ho ရဲ့အခုလိုပြောဆိုမှုကအမေရိကန်သမ္မတ Donald Trump နဲ့တောင်ကိုရီးယားသမ္မတ Moon Jae-in တို့အခုတပတ်တည်းမတွေ့ဆုံခင်မှာအခုလိုပေါ်ထွက်လာတာပါနိုင်ငံခေါင်းဆောင်တွေတွေ့ဆုံကြတဲ့အခါမှာအမေရိကန်တွေ့ရောတောင်ကိုရီးယားအတွက်ပါချင်းချောက်မှုရှိနေတဲ့မြောက်ကိုရီးယားရေးကိုအဓိကထားပြီးတော့ပြောဆိုကြလိမ့်မယ်လို့မျှော်လင့်ရပါတယ်region ho ha မြောက်ကိုရီးယားလူ့သမားပါတီရဲ့အရေးပါတဲ့ဌာနတွေမှာအဆင့်မြင့်အရာရှိတဦးအနေနဲ့နှစ်ပေါင်း30တာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီးတော့မြောက်ကိုရီးယားရဲ့ကုန်ထုတ်လုပ်မှုနဲ့ကုန်သွယ်ရေးအပြင် Kim Jong Un ဆိုရာအတွက်တိုက်ပြီးတော့အရေးကြီးတဲ့နိုင်ငံသားငွေရှာဖွေရေးကိစ္စတွေကိုပါသိမြင်ခဲ့တဲ့ပုဂ္ဂိုလ်လည်းဖြစ်ပါတယ်လောလောဆယ်နိုင်ငံတကာကမြောက်ကိုရီးယားနဲ့ကုန်သွယ်မှုတွေကိုကန့်သတ်ထားလို့စီးပွားရေးအထိနာနေတဲ့အကြောင်းတွင်းထွက်ဓာတ်သတ္တုပစ္စည်းတွေပုတ်ကုန်တွေအပေါ်မှာပဲမြောက်ကိုရီးယားကအဓိကထားပြီးတော့ကုန်သွယ်နေရလားလို့လဲရီဂျွန်ဟွန်းကပြောပါတယ်
ကျမရေးဆောင်ချက်မှုအစီအစဉ်ဥပဒေကြမ်းကိုမူလကအင်္ဂါနေ့မှာမဲခွဲဆုံးဖြတ်ဖို့အထက်လွှတ်တော် Republican ကောင်းဆောင်တွေကစီစဉ်ခဲ့ပေမဲ့ဒီဥပဒေမူကြမ်းကိုကန့်ကွက်တဲ့ Democratic အမတ်တွေနဲ့ Republican အမတ်တွေပူးပေါင်းသွားကြတဲ့အတွက်ရက်ရွှေ့ဆန်းလိုက်ပါတယ်။ကျမရေးဆောင်ချက်မှုအစီအစဉ်ကိုအစားထိုးနိုင်မယ်ဆိုရင်တန်ပေါင်းများစွာသောပြည်သူတွေကျမရေးဆောင်ချက်မှုမရနိုင်မဲဖြစ်ကုန်မယ်လို့လွတ်တော်ရဲ့နိုင်ငံရေးပဲလိုက်မှုမရှိတဲ့သူတေသနာယုံကခမန်းချက်ထွက်လာအပြီးမှာအဲ့ဒီလိုရက်ရွှေ့ဆန်းလိုက်တာဖြစ်ပါတယ်။Republican တွေရဲ့ဥပဒေကြမ်းဟာ Obama ကရလို့လူတည်များတဲ့သမရဟောင်းဘာရက်အိုဘားမာချမှတ်နိုင်ခဲ့တဲ့ဥပဒေတွေကအောင်မြင်ဆုံးပြည်တွင်းရေးရာလှုပ်ဆောင်ချက်ကိုအစားထိုးမဲ့ဥပဒေကြမ်းဖြစ်ပါတယ်ခင်ဗျာ
ထိုင်းနိုင်ငံနိုင်ငံသတင်းတွေကိုကိုစောဝင်းနိုင်တဲ့ကိုကြောင်လင်းတို့ပြောပြခဲ့ကြတာပါခင်အခုတော့သတင်းဆောင်မတွေစတင်ကြပါတယ်အင်္ဂါနေ့ကအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကထုတ်ပြန်တဲ့2019ခုနှစ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစီရင်ခံစာနဲ့ပတ်သက်ပြီးမန်အင်ဂျင်နိုင်ကပြောပြမှာဖြစ်ပါတယ
်ဝါရှင်တန်ဒီစီကအမေရိကန်နိုင်ငံရဲ့ဌာနမှာမနေ့ကကျင်းပတဲ့2019ခုနှစ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစီရင်ခံစာထုတ်ပြန်တဲ့အခမ်းအနားမှာနိုင်ငံရဲ့ဝန်ကြီးတီလာဆင်ကသက်ဆိုင်ရာနိုင်ငံတွေအနေနဲ့လူကုန်ကူးမှုအတင်းအဓမ္မလှုပ်အားပေးခိုင်းစေမှုကလေးစစ်သားစုဆောင်းအုံပြုမှုတွေကိုရာဇဝတ်မှုအဖြစ်သတ်မှတ်ပြီးထိရောက်စွာအရေးယူဆောင်ရွက်သင့်ကြောင်းအခုလိုပြောသွားပါတယ
် Most tragically human trafficking preys on the most vulnerable young children boys and girls separating them from their families
ဒီကောဘွေအကောင်ဆုံးကတော့လူကုန်ကူးသူတွေဟာအကာအကွယ်အမဲ့ဆုံးဖြစ်တဲ့မိန်းကလေးတွေနဲ့ယောက်ျားလေးငယ်တွေကိုခေါင်းပုံဖြတ်ပြီးသူတို့မိဘတွေနဲ့တကွဲတပြားစီဖြစ်အောင်လုပ်တယ်ကလေးတွေကိုပြစ်ဒဏ်တွေအပြင်လိင်လုံငန်းမှာခိုင်းစေတာဖြစ်ပါတယ်အမေရိကန်နိုင်ငံသားရေးဌာနရဲ့2019ခုနှစ်လူကုန်ကူးမှုအစီရင်ခံစာဟာလူကုန်ကူးတဲ့လမ်းကြောင်းတွေလူကုန်ကူးပွဲစားတွေအဓိကကြံရပါတွေကိုဖော်ထုတ်ပေးထားပါတယ်ဒီနေ့ရဲ့အဓိကဦးစားပေးမှုကတော့အစိုးရတွေရဲ့တာဝန်ဖြစ်တဲ့လူကုန်ကူးမှုတိုက်ဖျက်ရေးစာချုပ်ပါစီမင်းစည်းကမ်းတွေအရလူကုန်ကူးမှုဟာရာဇဝတ်မှုဖြစ်ကြောင်းသတ်မှတ်ပြီးလူကုန်ကူးသူတွေကိုထိတိယောက်ယောက်အရေးယူဖို့ပဲဖြစ်ပါတယ
်ဒီနှစ်အစီရင်ခံစာမှာနိုင်ငံပေါင်း189နိုင်ငံရဲ့လူကုန်ကူးမှုအခြေအနေကိုအကဲဖြတ်ထားတာပါအဲ့ဒီအထဲမှာ36နိုင်ငံဟာလူကုန်ကူးမှုတိုက်ဖျက်ရေးအပြည့်အဝပူးပေါင်းဆောင်ရွက်တဲ့နိုင်ငံအဆင့်တီယာ1အဖြစ်သတ်မှတ်ခံခဲ့ရပါတယ်နောက်နိုင်ငံပေါင်း80ကတော့တီယာ2အဆင့်အဖြစ်သတ်မှတ်ပြီးမြန်မာအပါအဝင်အခြားနိုင်ငံပေါင်း45နိုင်ငံကိုတော့လူကုန်ကူးမှုတိုက်ဖျက်ရေးမှာစောင့်ကြည့်ကန်နိုင်ငံအဆင့်တီယာ2အဖြစ်ဖော်ပြထားပါတယ်။ကျန်းနိုင်ငံပေါင်း23နိုင်ငံကတော့လူကုန်ကူးမှုတိုက်ဖျက်ရေးမှာလုံးဝပူးပေါင်းဆောင်ရွက်မှုမရှိတဲ့အဆိုးရွားဆုံးနိုင်ငံအဆင့်တီယာ3အဖြစ်အစီရင်ခံစာမှာတွေ့ရပါတယ်။2016ခုနှစ်ကမြန်မာနိုင်ငံကိုအဆိုးရွားဆုံးတီယာ3အဆင့်ကနေ2019ခုနှစ်မှာတီယာ2စောင့်ကြည့်ကန်အဆင့်အဖြစ်တိုးမြင့်သတ်မှတ်ခံရတဲ့အထက်မှာအီရတ်နိုင်ငံနဲ့အတူမြန်မာနိုင်ငံဟာကလေးစစ်သားအသုံးပြုမှုပပအောင်ကြိုးပမ်းဆောင်ရွက်နိုင်တာတွေ့ရကြောင်းအမေရိကန်လူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာအထူးတန်အမတ်ကြီးဆူဇန်ကော့ပိချ်ကမနေ့ကအမေရိကန်နိုင်ငံသားရဲ့ဌာနမှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်
So we look at various factors under the minimum standards when determining a tier ranking for those countries, and that analysis is reflected in the report. So certainly for these countries, we talk about areas where improvements need to be made, but Burma has made significant strides in removing children from military
services. မြန်မာနိုင်ငံကတော့ကလေးတွေကိုစစ်တပ်မှအုံပြုမှုကနေဖယ်ရှားပေးရမှာတိတာတဲ့ခြေလှမ်းတွေယူခဲ့တာတွေ့ရပါတယ်
။ဒါအပြင်မြန်မာနိုင်ငံမှာကလေးစစ်သားဖြစ်ခဲ့သူတွေနဲ့ပတ်သက်လို့အစိုးရရဲ့တုံ့ပြန်ဆောင်ရွက်မှုအပေါ်မှာတော့အမေရိကန်ကစိုးရိမ်မကင်းဖြစ်မှုတွေဆက်ပြီးရှိနေသေးကြောင်းသူကအခုလိုပြောသွားပါတယ
်။ Similarly with respect to Burma, we continue to remain concerned that that government's response to
မြန်မာနိုင်ငံနဲ့ပတ်သက်လို့အမေရိကန်နိုင်ငံဂျာယီဌာနကဆက်လက်စိုးရိမ်မကင်းဖြစ်ဆဲရှိတာကအတိတ်တုန်းကခလစ်စစ်သားအုံပြုမှုနဲ့ပတ်သက်လို့အစိုးရရဲ့တုံ့ပြန်မှုတွေကြောင့်ပဲဖြစ်ပါတယ်။ခလစ်စစ်သားတွေကိုတရားမဝင်စုဆောင်းမှုမှာပါဝင်ခဲ့တဲ့တချို့စစ်ဖက်အရာရှိတွေကိုအစိုးရကအပြစ်ပေးဤဝါဒတွေရှိခဲ့ပေမဲ့ဒီပြစ်ဒဏ်တွေဟာပြင်းထန်တင့်တလောက်မပြင်းထန်ခဲ့ပါဘူး။ရာဇဝတ်ပြစ်မှုကျူးလွန်တဲ့အတွက်အရေးယူတာမျိုးထက်လုပ်ငန်းခွင်ပိုင်းဆိုင်ရာမှာအရေးယူတဲ့ပုံစံမျိုးလိုဖြစ်နေပါတယ်။ဒီကိစ္စကိုကျမဒီဇင်ဘာလကမြန်မာနိုင်ငံကိုသွားရောက်ခဲ့စဉ်က အစိုးရအရာရှိတွေနဲ့တိုက်ရိုက်တင်ပြနိုင်ခဲ့ပါတယ်
။ကလေးစစ်သားကိစ္စအမေရိကန်ရဲ့စိုးရိမ်မကင်းဖြစ်မှုနဲ့ပတ်သက်လို့ပြီးခဲ့တဲ့ဒီဇင်ဘာလကမြန်မာနိုင်ငံကိုသူကိုယ်တိုင်သွားခဲ့တဲ့အချိန်မှာအစိုးရတာဝန်ရှိသူတွေနဲ့တိုက်ရိုက်ဆွေးနွေးခဲ့ကြောင်းစူဇန်ကိုပစ်ကဆိုပါတယ်။ဒီနှစ်အစဉ်ခန်းစာမှာမြန်မာအစိုးရကိုတောင်းဆိုထားတဲ့အချက်တွေနဲ့ပတ်သက်လို့သူကအခုလိုဆက်ပြောပါတယ်
။ The 2017 report urges the Burmese government to cease official involvement in compelling civilians.to perform any type of forced labor.
အထောက်အကူဟုအစီရင်ခံစာမှာမြန်မာအစိုးရအနေနဲ့အရတားတွေပေါ်အတင်းအဓမ္မလူအားပေးခိုင်းစေမှုအမှန်တမျှရပ်တန့်ဖို့အတင်းအဓမ္မလူအားပေးခိုင်းစေမှု policy ပေါ်စစ်တပ်ရဲ့အားကိုးမှုကိုရော့ချစည်းဖို့နှင့်အတင်းအဓမ္မလူအားပေးခိုင်းစေမှုကိုဖြစ်ပွားစေတဲ့ဖြစ်ပေါ်စေတဲ့တွန်းအားပေးမှုကိုပြုပြင်ဖို့အပြင်ကလေးစစ်သားစုဆောင်မှုကိုစုံစမ်းစစ်ဆေးပြီးစစ်တပ်ကနေကလေးတွေကိုမိဘထံပြန်ပို့တဲ့အခါလူအဖွဲ့အစည်းမှပြန်ဝင်ဆစီရေးအတွက်လှုပ်ဆောင်ပေးဖို့လည်းတိုက်တွန်းထားပါတယ
်2018ခုနှစ်မတ်လ30ရက်နေ့အထိအစိုးရခန်းစာပြုစုတဲ့ကာလအတွင်းမှာမြမအစိုးရရဲ့အဓိကအောင်မြင်အောင်ဆောင်ရွက်နိုင်ခဲ့တဲ့အချက်တွေအဖြစ်ကလေးစစ်သားတွေကိုစုဆောင်းအသုံးပြုမှုပပျောက်ရေးဆောင်ရွက်ချက်တွေမှာတိုးတက်မှုရှိအောင်ဆက်လက်လှုပ်ဆောင်ခဲ့တာလူကုန်ကူးမှုတိုက်ဖြတ်ရေးတပ်လူကုန်ကူးမှုတိုက်ဖြတ်ရေးတပ်ဖွဲ့မှအလုတ်တာဝန်ကျေပွန်အောင်ထမ်းဆောင်သူအရေးအတွက်တိုးမြင့်နိုင်တာ2005ခုနှစ်လူကုန်ကူးမှုတိုက်ဖြတ်ရေးဥပဒေအရပထမဆုံးချိန်အစိုးရတာဝန်ရှိသူတွေကိုအရေးယူနိုင်ခဲ့တာစတဲ့အချက်တွေဖြစ်တယ်လို့ဆိုပါရစေ
။မှန်ညင်နိုင်ဖြစ်ပါတယ်ခင်ဗျာ။ American သမ္မတဟောင်း George W. Bush ရဲ့ Bush Institute ကပို့ချလေ့ကျင့်ပေးလိုက်တဲ့ခေါင်းဆောင်မှုသင်တန်းဟာမတူကွဲပြားတဲ့လူမျိုးနဲ့ဘာသာကြားတွေအတူတကွနေထိုင်နေကြတဲ့မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေစေပဋိပက္ခနဲ့ငြင်းငြိမ်းရေးပြဿနာတွေကိုဖြေရှင်းရမှာများစွာအထောက်အကူပြုလိမ့်မယ်လို့ဒီသင်တန်းကိုတက်ရောက်လာကြတဲ့မြန်မာလူငယ်ခေါင်းဆောင်တွေကပြောကြားလိုက်ပါတယ်ဒီအကြောင်းကိုပြောပြချင်တာပါသမရဟောင်း George W. Bush ရဲ့ Bush Institute ကမြန်မာလူငယ်တွေအတွက်စီစဉ်ပေးတဲ့တတိယအကြိမ်မြောက် Liberty and Leadership Forum လွတ်လပ်မှုနဲ့ခေါင်းဆောင်မှုဆိုင်ရာသင်တန်းကွန်ပျူတာလက်မှတ်ချိမြင့်ပွဲအခမ်းအနားကိုအမေရိကန်ပြည်ထောင်စု Texas ပြည်နယ် Dallas မြို့မှာဇွန်လ26ရက်တနင်္လာနေ့ကကျင်းပခဲ့ပြီးနေပြည်တော်အသီးသီးကမြန်မာလူငယ်အယောက်20တင်နန်းဆင်းခဲ့ကြတာပါမြန်မာပြည်ရဲ့ဒီမိုကရေစီရေလှုပ်ရှားမှုတွေကိုထောက်ခံအားပေးလာခဲ့တဲ့သမရဟောင်းဘုရောသူ့ရဲ့ကတော်လော်ရာဘုရတို့ကပါဒီအခမ်းအနားမှာဂုဏ်ပြုစကားပြောခဲ့ကြပါတယ်သမရဟောင်းဘုရကတော့အမေရိကန်အပါအဝင်ဘယ်နိုင်ငံမှမဆိုဒီမိုကရေစီခရီးဟာကြမ်းတမ်းခဲ့ရကြောင်းအဲ့ဒီလမ်းကိုရှောင်နိုင်ဖို့ခေါင်းဆောင်မှုလိုအပ်ကြောင်းဒါကြောင့်မြန်မာလူငယ်တွေအတွက်ဒီခေါင်းဆောင်မှုတင်နန်းကိုနှိစဉ်စီစဉ်ထားခြင်းဖြစ်ကြောင်းပြောပါတယ်သမရဟောင်းရဲ့ကတော်လော်ရာဘုရှ်ကလည်းဒီကောင်းဆောင်မှုတင်နန်းဟာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးမှာအထောက်အကူဖြစ်စေလိမ့်မယ်လို့သူယုံကြည်ကြောင်းတင်နန်းစင်မွေးမှာပြောခဲ့ပါတယ
် This group or each one of the our liberty and leadership class members really how you can build the institutions that support a democracy when you go home you can start to build those
ဒီ liberty and leadership တင်နန်းမှာတက်ရောက်ခဲ့သူတွေဟာတဦးချင်းအနေနဲ့ဒီမိုကရေစီကိုအထောက်ပံ့ဖြစ်စေမယ်အဖွဲ့အစည်းနဲ့အလေးအထားတွေကိုဘလို့တည်ဆောက်ရမလဲဆိုတာကိုနားလည်သွားကြမှာပါကိုယ်တိုင်းပြည်ပြန်ရောက်တာနဲ့အဲ့ဒီအလုပ်တွေကိုစတင်နိုင်ကြမှာဖြစ်ပြီးဒီမိုကရေစီအစိုးရကိုအထောက်အကူပြုနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်မြန်မာပြည်နဲ့ပတ်သက်လို့အားပေးနေတယ်လို့အပြောင်းလဲအတွက်အကောင်းမြင်မျှော်လင့်နေပါတယ
် Mrs. Laura Bush ဟာဒေါ်ဆန်းစုကြည်နေအကြေကျုပ်ကြားခံနေရစဉ်မြန်မာပြည်ဒီမိုကရေစီရေလှုပ်ရှားမှုကိုစတင်စိတ်ဝင်စားလာခဲ့ပြီးခင်မွန်းဖြစ်သူသမရဘုရှ်လက်ထက်မှာမြန်မာပြည်အရေးကိုကူညီဖို့စိတ်ဝင်စားလာခဲ့ပါတယ်။သူဟာထိုင်းမြန်မာနယ်စပ်မဲလာဒုက္ခသည်စခန်းနဲ့မဲဆောင်မဲရော်ဆေးခန်းတို့ကိုလည်း2008ဩဂုတ်လမှာတွားရောက်လည်ပတ်ခဲ့သူပါ။ဒီနေ့မှာမြန်မာနိုင်ငံကိုအလည်ပတ်ရောက်လာနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောခဲ့ပါတယ်။ Bush Institute ရဲ့တတိယအကြိမ်မြောက်ခေါင်းဆောင်မှုသင်တန်းတက်ရောက်ခွင့်ရတာနဲ့ပတ်သက်လို့လူငယ်ဆရာဝန်တဦးလက်ဖြင့်မြန်မာနိုင်ငံတွင် NGO တွေမှဥဆောင်လုပ်ကင်ခဲ့ဘူးသူဒေါက်တာမျိုးမြင့်အောင်က
ကျွန်တော်နိုင်ငံမှာဒီမိုကရေစီနည်းလမ်းတကျနေထိုင်တဲ့လူမှုအတိုင်းအဝန်ဖြစ်လာဖို့ဆိုရင်အရေးကြီးတာကျွန်တော်တို့ခေါဆောင်ကောင်းတွေရှိဖို့လိုပါတယ်။ကျွန်တော်ဆိုလည်းဒီ program မ join ခင်ကဆိုရင်ကျန်းမာရေးနဲ့ပတ်သက်ပြီးကောင်းမွန်အောင်လုပ်လိုက်ရင်တိုင်းပြည်ကောင်းသွားမယ်။ကိုတက်တဲ့ဘက်ကကိုလုပ်မယ်ဆိုတဲ့ဟာလောက်ပဲကျွန်တော်သိမြင်ရှိခဲ့ပါတယ်။ဒါပေမဲ့ဒီ program join ပြီးကျွန်တော်နားလေတာကဟိုလူတွေရဲ့ဟိုပွန့်ပွန့်လင်းလင်းနဲ့လွတ်လွတ်လပ်နဲ့တွေးခေါ်နိုင်စွမ်းရှိမှ Democratic Society ဖြစ်လာမယ်။ပြီးရင်ငြိမ်းချမ်းရေးတွေရမယ်။တိုင်းနာဒေသမှာလည်းလူဝတ်ချက်တွေကိုကျွန်တော်တို့ပြည့်စုံအောင်ဆောင်ရွက်နိုင်မှဟိုကိုလိုချင်တဲ့ပန်းနိုင်ကိုရောက်မယ်ဆိုတော့အမြင်ရတဲ့အတွက်ကြောင့်ပို့ပြီးတော့ပို့ပြည့်စုံတဲ့ခေါင်းဆောင်မှုတရက်ကိုကျွန်တော်ရရှိတယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျ။တ
ိုင်းမြန်မာနယ်စပ်မှာအခြေစိုက်တဲ့တိုင်းရင်းသူမအီအီဖြူကတော့မြန်မာနိုင်ငံက Rise လို့ခေါ်တဲ့ကျေးလက်ဌာနေတိုင်းရင်းသားရေရှည်တည်တံ့ပညာရေးအစီအစဉ်ရဲ့စီစဉ်ညွှန်ကြားသူတူဖြစ်ပြီးဒ ဒီကောင်းဆောင်မှုတင်နှံကိုဒီနှစ်အတွက်တရောက်ခွင့်ရသည်ပ
ါဒီ community မှာရှိနေတဲ့အခက်အခဲပြဿနာတွေကိုကိုယ့်ရဲ့ resource နဲ့အာဘယ်လိုမျိုးအဓိကကင်ဆယ်ဖြေရှင်းမလဲဥပမာဆိုလို့ရှိရင်အာညီမတို့ cafe momentum ဆိုတဲ့ coffee ဆိုင်လေးတစ်ခုကိုသွားခဲ့ရတယ်ပေါ့နော်အဲ့ဒါဘာလဲဆိုတော့ဒီ15နှစ်နဲ့19နှစ်ကြားမှာရှိတဲ့ထောင်ထဲမှာအကြောင်းမျိုးကြောင်းမလို့ရာဇဝတ်မှုကျူးလွန်ရတဲ့လူငယ်လေးတွေကိုပြန်ပြီးတော့ဇာရိုက်တိုက်ပိုင်းဆိုင်ရာပြန်ပြီးတော့လမ်းကြောင်းတက်မှတ်ပေးတဲ့ program လေးပြီးလို့ရှိရင်သူတို့ရဲ့လုပ်ငန်းအာဝင်ငွေလည်းအတွက်အဆင်ပြေအောင်သူတို့ရဲ့ဒီအသက်မွေးဝမ်းကြောင်းနဲ့ဆိုင်တဲ့ scale လေးတွေကိုဟုတ်တနိုင်တပိုင်းပေါ့နော်ကိုယ့်ရဲ့ကိုသူကိုထအနေနဲ့နှုတ်ကင်ဖြည့်ရှင်းပေးတဲ့ program လေးတခုသွားပြီးတော့တွေ့ရတဲ့အခါမှာညီမတို့လုပ်နေတဲ့အဖွဲ့နဲ့အများကြီးဆက်ဆက်မှုရှိ
မြန်မာနိုင်ငံမှာလူငယ်ကောင်းဆောင်တွေပေါ်ထွန်းလာအောင်လေ့ကျင့်ပညာပေးရေးကဏ္ဍမှာလုပ်နေတဲ့ကိုအောင်ကျော်မို့ကလည်
းအဓိကသင်တဲ့ subject တွေကတော့ကောင်းဆောင်တရားမှလိုအပ်တဲ့အရေးချင်းတွေကပါတယ်အဲ့ဒါတွေပါမယ်ပြောမယ်ဆိုရင်တော့တော်တော်လေးကိုအရေးကြီးတယ်ပေါ့လက်ရှိပမာစီမှာကျွန်တော်တို့ဒီမိုကရေစီသင်ပြပြောင်းနေတဲ့ကာလမှာဒီလူစဉ်းစား critical thinking skill ရှိတဲ့ဒီပမာစီတောင်းတွေမှာမသင်လို့မရတဲ့ဒီ curriculum တွေကိုဒီထိလာပြီးဒီမှာလာပြီးသင်ယူနိုင်တဲ့ဟာဆိုတာကအမတန်ကျွန်တော်တို့အတွက်အကျိုးရှိတယ်ပေါ့
Bush Institute မှာဖွင့်တဲ့ Liberty and Leadership ခေါင်းဆောင်မှုသင်တန်းကို2014ဇွန်လမှာစတင်ခဲ့တာဖြစ်ပြီးမြန်မာနိုင်ငံနေပြည်အသီးသီးကလူငယ်တို့အထူးသဖြင့်တိုင်းရင်းသားလူငယ်တွေကိုပညာတော်သင်အဖြစ်ခေါ်ယူပို့ချလေ့ကျင့်ပေးကြတာအခု2019အထိဆိုရင်3နှစ်မြောက်ရှိသွားပြီဖြစ်ပါတယ်ခင်ဗျာဗီအိုရဗိုလ်တူနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာမြန်မာဒီမိုကရေစီရေးမှာတက်ကြွစွာပါဝင်ခဲ့ပြီးကနေဒါအစိုးရကနေနိုင်ငံရေးခုလုံခွင့်ပေးဖို့ငင်းပယ်ခံလိုက်ရတဲ့ကိုတန်းစုခေါ်ရဲရင်ရဲ့အရေးကိစ္စကိုမြန်မာနိုင်ငံတွင်မှပုံမသိရှိနားလေလာစေဖို့ရည်ရွယ်ပြီးလို့ဖော်ကံပဲဟောင်းတွင်နဲ့မိတ်ဆွေတွေကနေပြီးတော့ရန်ကုန်မြို့တော်ဝင်နှင်းစီမှာအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲတရက်ပြုလုပ်ခဲ့ပါတယ်ဒီအကြောင်းပြည်စုံကိုတော့ကုဇော်ဝင်းလှိုင်တင်ပြမှာပ
ါကိုတန်းစုဟာပညာတော်သင်အစီအစဉ်နဲ့1996ခုနှစ်မှာအမေရိကန်ပြည်ထောင်စုကိုရောက်ခဲ့ပေမဲ့လည်း1989ခုနှစ်တုန်းကတနင်္လာရီတိုင်းမြိတ်မြို့ကနေရန်ကုန်ကိုပြန်တမ်းမဲ့မြမလေးချောင်းပိုင်လေးရင်ပြန်တစင်းကိုထိုင်းနိုင်ငံကိုပြန်ပေးဆွဲသွားခဲ့မှုမှာပါဝင်ခဲ့တဲ့အတွက်နေထိုင်ခွင့်မပေးတာကြောင့်ကနေဒါနိုင်ငံကို2003ခုနှစ်နိုဝင်ဘာလ28ရက်နေ့မှာရောက်သွားပြီးနိုင်ငံရေးခုလုံခွင့်လျှောက်ထားခဲ့တာပါဒါပေမဲ့ကနေဒါအစိုးရကသူ့ကိုတရားဝင်နေထိုင်ခွင့်မပေးဘဲအခုချိန်ထိနားလည်မှုနဲ့သာနေခွင့်ပြုထားခဲ့တာပါ2015ခုနှစ်ကမြန်မာနိုင်ငံမှာကျင်းပတဲ့အထွေထွေရွေးကောက်ပွဲမှာ NLD ပါတီအနံ့ရခဲ့ပြီးတဲ့နောက်ကိုတန်းဆိုးကိုမြန်မာပြည်ပြန်ပို့ဖို့ကနေဒါအစိုးရက2016ခုနှစ်မှာစတင်စီစဉ်ခဲ့တာပါ။ပြီးခဲ့တဲ့ဇွန်လ19ရက်နေ့မှာတော့သူ့ရဲ့နိုင်ငံရေးခုလုံခွင့်လျှောက်ထားမှုကိုပယ်ချလိုက်ကြောင်းကနေဒါနယ်စပ်ဒေသအလုံးကြီးဌာနကသူ့ကိုခေါ်ယူအသိပေးခဲ့ပါတယ်။နိုင်ငံတကာမှာရောက်နေကြတဲ့မြန်မာဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူတွေအပါအဝင်သူ့ရဲ့မိတ်ဆွေတွေကနေဒါလွတ်တော်အမတ်တွေကသူ့ကိုမြန်မာနိုင်ငံပြန်မပို့ရေးစူးစမ်းဆောင်ရွက်ခဲ့ကြပေမဲ့မအောင်မြင်ခဲ့ပါဘူး။သူအနေနဲ့မြန်မာနိုင်ငံကိုပြန်ရေးစီစဉ်ဖို့အချိန်သတင်းပတ်၄ပတ်ကနေ6ပတ်အထိပေးလိုက်တာကြောင့်မကြာခင်မှာသူ့ကိုကနေဒါအစိုးရကပြန်ပို့တော့မှာဖြစ်ပါတယ်။ဒါကြောင့်လဲမြန်မာနိုင်ငံအတွင်းမှာရှိနေကြတဲ့ဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူ88မျိုးဆက်ចောင်းသားဟောင်းတွေအပါအဝင်မိတ်ဆွေတွေကမြန်မာနိုင်ငံနဲ့အဆက်အသွယ်ပြနေတာကြာပြီဖြစ်တဲ့သူ့အကြောင်းအဖြစ်မှန်ကိုသိရှိနိုင်ရေးအတွက်ရည်ရွယ်ပြီးရန်ကုန်မြို့တော်ဝင်နှင်းစီမှာဇွန်လ28ရက်နေ့ကသတင်းစာရှင်းလင်းပွဲကျင်းပခဲ့ကြပါတယ်။ကနေဒါနိုင်ငံကသူ့ကိုမဖြစ်မနေပြန်ပို့မယ်ဆိုရင်တောင်မြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်စွန့်စွန့်တမန်စ조사ဆောင်ရွက်ခဲ့မှုကိုအတိမတ်ပြုတဲ့အနေနဲ့လူကုန်တိုက်ခါရှိရှိသူ့ကိုမြန်မာအစိုးရကပြန်လည်လက်ခံတဲ့နဲ့လို့88မျိုးဆက်ចောင်းသားဟောင်းတူဦးဖြစ်သူကိုဇာနီသွေးကသတင်းစာရှင်းလင်းပွဲမှာပြောပါတယ
်သူဒီနေ့တွေ့ရတဲ့အချက်လက်ကပါဆိုသူဒီလိုပြန်လာဖို့ရုပ်ကြီးအစင်းလို့ဖြစ်နေတဲ့အချက်အစင်းလို့ဖြစ်သေးခင်လေးမှာတော့တလေးစားဟာကျွန်တော်တို့လေးလေးစားဆက်ဆံနေခြင်းလူကုန်တိုက်ခါနဲ့အညီပေါ်ဒါဟာတစ်ချက်ပေါ့အဒူနီယာဆက်ကတော့သူကျွန်တော် confidence ကျွန်တော် confidence ဖြစ်တယ်သူတော့ယုံပြန်ပါလိမ့်မယ်မင်းမှာနိုင်စွမ်းတော့တိုင်းပြည်ပြောင်းတဲ့ဒီနေ့ဒီမိုကရေစီအတွက်ပူပေါင်းရေးအတွက်လိုအပ်တဲ့နေရာတွေမှာနိုင်စွမ်းတော့ပေါ့ဆောင်းမှာသိကြတယ်ကလေးရနိုင်ငံအနေနဲ့ဟာနိုင်ငံရေးကိုယ်တော်ခွင့်ကိုမပေးနိုင်ဘူးဆိုရင်လည်းကျွန်တော်တို့ကျမတို့မြန်မာနိုင်ငံကပြန်လေဖိတ်ခေါ်ပါတယ်စိတ်တွေလည်းပြန်လာခဲ့ဘူးမြန်မာဒီမိုကရေစီမှာပါဝင်ခဲ့တဲ့သူတယောက်အနေနဲ့လေးလေးစားစားပြန်ပြီးဖိတ်ခေါ်ကြိုးစိုးစေချင်တာအဲ့ဒီသဘောဆန္ဒပါ
1989ခုနှစ်မှာမြိတ်မြို့ကနေလေရင်ပြန်ပြန်ပေးဆွဲခဲ့ကြတဲ့ကိုတန်းဆိုးခေါ်ရဲရင်နဲ့ရက်တီဟာတို့နှစ်ဦးရဲ့လက်ထဲမှာခီးတဲ့တွေကိုအန်ဒီရဖြစ်စေတဲ့လက်နက်ပစ္စည်းတစ်စုံတရာမပါခဲ့ဘဲ မြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်တစ်ဖက်တစ်လမ်းကနေငြိမ်းချမ်းစွာဆောင်ရွက်ခဲ့ခြင်းဖြစ်တယ်လို့လည်းကိုဇာနီသွေးကအခုလိုဆက်ပြောပြပါတယ
်။ဥပမာလေးပြောတာဗီမန်နာဆွဲတဲ့အခါမှာအသက်အန္တရာယ်နဲ့နောက်တစ်ခုကကြီးမန်းတဲ့အကြီးကြီးမားမားနဲ့အသက်အန္တရာယ်ပေးတော့တဲ့အဖြစ်ကိုကြီးမန်းကြတာမဟုတ်ဘဲနဲ့သူတို့မှာဟိုလိုက်ကွာဟိုအန္တရာယ်ပေးတော့တဲ့ပစ္စည်းကိုစုံပြမပါမပါဘဲနဲ့ရှင်းရှင်းပြောရတော့ဒီမိုကရေစီရေးကိုဟောပြောစီရင်ပြီးတော့ဟောသွားခဲ့ရတာ။အဲ့တော့ဟိုငကိုကြီးမန်းချက်ကိုလိုက်ကွာဖြူစင်းတာရှင်းနေတယ်ကွာ။ဒီတော့ကတော့ငင်းချမ်းလာပဲပြည်တယ
်မြန်မာဒီမိုကရေစီအရေးမှာတက်ကြွစွာပါဝင်ဆောင်ရွက်ခဲ့တဲ့ကိုတန်းစိုးကိုကနေဒါအစိုးရကအာရမပြန်ပို့ခဲ့မယ်ဆိုရင်မြန်မာဒီမိုကရေစီနဲ့လူ့အခွင့်အရေးအတွက်သာမကဘဲကမ္ဘာဒီမိုကရေစီနဲ့လူ့အခွင့်အရေးလှုပ်ရှားမှုကြီးတစ်ခုလုံးရဲ့ဂုဏ်သိက္ခာကိုပါထိခိုက်စေနိုင်တယ်လို့လည်းသတင်းစာရှင်းလင်းပွဲအတွင်းကိုဇာနီသွေးကထောက်ပြပြောဆိုခဲ့ပါတယ်ကိုတန်းစိုးဟာမြန်မာဒီမိုကရေစီအရေးအတွက်ဘဝတစ်ခုလုံးနှိမ့်ယုတ်ပြီးဒီဇိုင်းမမစ조사ဆောင်ရွက်ခဲ့ရုံနဲ့မကဘဲအမေရိကန်နိုင်ငံကိုပညာတော်သင်အဖြစ်နဲ့ရောက်လာပြီးအိန္ဒိယနာတက္ကသိုလ်မှာကျောင်းတက်ဆင်ကလည်းယူသားစွာစူးစမ်းသူအဖြစ်အမိတ်ဆွေတငယ်ချင်းတွေရဲ့အသေးမှပြုလေးစားခြင်းခံရသူဖြစ်တဲ့အပြင်ဘာသာစုံမှာအမတ်ပြည့်ရတဲ့အေအစင့်မှာအမြဲတမ်းရှိနေခဲ့တဲ့အတွက်လဲဒင်းလစ်လို့ခေါ်တဲ့တက္ကသိုလ်မဟာဌာနမှူးကအသေးမှပြုတဲ့ထူးချွန်ကျောင်းသားအဖြစ်နှစ်စဉ်အသေးမှပြုခံခဲ့ရတာကြောင့်ပညာသင်ဖို့ထောက်ပံ့ခြင်းချင်းမြင့်ခံရသူလည်းဖြစ်ပါတယ်ကနေဒါနိုင်ငံမှာနေခဲ့တဲ့ကာလတစ်လျှောက်လုံးမှာလဲအင်ရှင်နိုင်ငံမညူစုအောင်ယူတာအေဂျန်စွာနေထိုင်ခဲ့သူဖြစ်ပါတယ်ခင်ဗျာ
ကိုစုံဝင်းလန်တင်ပြခဲ့တာပါအခုတော့တရုတ်မြန်မာနယ်စပ်ဘက်ကအခြေအနေကိုကြားရပါမယ်မြန်မာနိုင်ငံသားတွေရဲ့ဗန်စီရင်တွေကိုငွေသွင်းငွေထုတ်လုပ်လို့မရအောင်တရုတ်နိုင်ငံဘက်ကဆိုင်းငံ့လိုက်ပြီးနောက်ပိုင်းအခုတော့အများစုကိုပြန်ဖွင့်ပေးလိုက်ပြီဖြစ်ပါတယ်ငွေကြေးရရှိတဲ့အရင်းအမြစ်တွေကိုစစ်ဆေးနေဆဲဖြစ်တာကြောင့်မြန်မာဘက်ကဗန်စီရင်တချို့ကိုတော့ဆက်ပြီးထိန်းချုပ်ထားဆဲဖြစ်ပါတယ်အခုလို့တရုတ်ဘက်ကမြန်မာနိုင်ငံသားတွေရဲ့ဗန်စီရင်တွေကိုထိန်းချုပ်လိုက်တာကြောင့်နေဆက်ကုံသွေးကြီးအပေါ်တက်ရောက်မှုဘလို့ရှိနိုင်ပါသလဲမတ်တင်ကြီးထိုက်ကဆက်သွယ်မိမြန်းထားပါတယ
်တရုတ်ဘန်တွေမှာအနှံထတဲ့မြန်မာနိုင်ငံသားတွေရဲ့ဗန်စီရင်တွေကိုဒီလလယ်ပိုင်းမှာတရုတ်ဘက်ကငွေသွင်းငွေထုတ်လုပ်လို့မရအောင်ထိန်းချုပ်လိုက်တာပါလောင်ကစားငွေကြေးခဝါချမှုလက်နက်ကန်အဖွဲ့တွေနဲ့ဆက်ဆက်နိုင်နေဆိုတဲ့တန်တရားနဲ့မြန်မာနိုင်ငံဘက်ကဗန်စင်းတွေကိုတရုတ်ကထိန်းချုပ်လိုက်တာကြောင့်နေဆက်ကုံသွေးရဲ့အပေါ်မှာယုံကြည်မှုတော့ကျဆင်းသွားတယ်လို့ဒေသခံတွေကပြောပါတယ်။မူဆယ်ဒေသခံတို့ဖြစ်တဲ့ဆိုင်းမြင့်လွင်ကအခုလိုပြောပါတယ်
။ကုံသွေးကြီးကတော့အခုတားလီအဝင်ထွက်တော့နည်းနည်းနည်းသွားတယ်ကြ။မလာကြသေးဘူးပေါ့နော်။ဘိုးရာဒီလည်းဖြစ်လို့လားသိပါဘူး။ပုံမှန်သွားနေကြတာပဲ။လူကြီးကတော့လွတ်လွတ်ဟာနည်းနည်းချစ်ချိန်ပြီးတော့လွတ်လွတ်နေကြတာပေါ့။ဒီလိုမျိုးရှိတာကတော့ယုံကြည်မှုနည်းနည်းနည်းသွားတာပေါ့နော်။အဲ့လိုမျိုးပေါ့။ယုံကြည်မှုနည်းနည်းလေး
အခုတော့တရုတ်ဘက်ကနေမြန်မာနိုင်ငံဘက်ကဗန်စင်းတွေကိုအများစုပြန့်ဖွင့်ပေးလိုက်ပြီးဇန်နဝါရီကတော့စစ်ဆေးနေဆဲဖြစ်တယ်လို့မြန်မာနိုင်ငံစံစဘာလုံငန်းရှင်များအသင်းချုပ်ရဲ့ဒုတိယဥက္ကဋ္ဌဒေါက်တာဆူထွန်းကပြောပါတယ
်။တို့ဟို90ရာခိုင်နှုန်းလောက်ပြန့်ဖွင့်ပ
ါတယ်။ဂျန်တဲ့လူတွေကဘာကြောင့်များကြံ့ပါသလဲဆရာ
။တို့စစ်ဆေးနေတာမပြီးသေးလို့
လောင်ကစားမူးရစ်လက်နက်ကင်တွေနဲ့ပတ်သက်မှုလို့တရုတ်ဘက်ကတန်တရားနဲ့တာမန်ကုံတယ်တွေရဲ့ဗန်စင်းတွေအားလုံးကိုပိတ်လိုက်တာလို့မူဆယ်ဒေတာကန်ဆိုင်းမြင့်လွင်ကပြောပါတယ
်။သူတို့ကကစားဝိုင်းတွေရှိတယ်လေ။နေဆက်မှာကစားဝိုင်းတွေရှိတယ်။နောက်တော့မူဆယ်ရှင်မဟုတ်ဘူး။နောက်တော့ဟိုချင်းရွှေခေါ်တို့ကိုကန့်မှာလည်းကစားဝိုင်းတွေရှိတယ်။အခုအဖက်ကြားလျော်ဆိုတော့ဟိုကာစီနိုပေါ့။ကာစီနိုကစားဝိုင်းမှာအဲ့ဝိုင်းကရတဲ့ငွေတွေကိုတရုတ်ငွေတရုတ်ဘက်ကိုသူကငွေလွှဲတာလေ။အဲ့အရင်းနဲ့ရောပြီးတော့ကျွန်တော်တို့ဒီဆဲကုန်တဲ့နားကုန်တွေကိုတိမ်ကြုံပြီးတော့သူတို့ကဟိုပါဘောခဏပိတ်ထားရတာပေါ့နော
်မြန်မာနိုင်ငံဘက်ကဗန်စင်းတွေကိုတရုတ်ဘက်ကထိန်းချုပ်လိုက်တဲ့အပေါ်ကုန်တွေတွေကပြီးခဲ့တဲ့သတင်းပတ်မှာစုပေါင်းဆန္ဒပြခဲ့ကြပြီးဗန်စင်းတွေအမြတ်ဆုံးပြန်ဖွင့်ပေးဖို့တောင်းဆိုခဲ့တာဖြစ်ပါတယ်မူလကမြန်မာနိုင်ငံဘက်ကအနှံ့ထားတဲ့ဗန်စင်းတွေကို၃လတာဆိုင်းငံ့ပြီးစစ်ဆေးမယ်လို့တရုတ်ဘက်ကပြောဆိုထားခဲ့တာဖြစ်ပေမဲ့သတင်းတစ်ပတ်အတွင်းမှာပဲအများစုကိုပြန်ဖွင့်ပေးလိုက်တာဖြစ်ပါတယ်ရှင
်။မတ်တင်ကြီးတိုက်ပြောပြခဲ့တာပါ။ VOA ကနေထုတ်လွှင့်တဲ့အစီအစဉ်နေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ burmese@voanews.com email လိပ်စာကိုပေးပို့နိုင်တယ်လို့စာရိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့စာရိုက်တက်တာအမှတ် 855 ရန်ကုန်စာရိုက်ကြီးဖြစ်ပါတယ်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနူမီတာ32 kHz 9325လိုင်းနူမီတာ40 kHz 9433လိုင်းနူမီတာ50 kHz 5999နဲ့လိုင်းလံ190တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကမ္ဘာမီဒီယာရီတဲကမြန်မာပြည် American Indian 3အင်္ဂလိပ်သင်ခန်းစာနဲ့အတူဓာတ်ရိုက်လေးလိုင်းအစီအစဉ်တင်ဆက်တဲ့အခါမှာတော့
ကျမတို့အစိုးရနဲ့လက်တွဲပြီးလုပ်တဲ့အခါမှာအစိုးရတွေကဟိုထိပ်ပိုင်းလေးပဲကျမတို့အစိုးရဖြစ်ပြီးတော့ဒီရန်ညားကြီးအကုန်လုံးကအဟောင်းနေနေပဲရန်နေရတဲ့အခါကျတော့ကျမတို့နဲ့ပါလာခြင်း
မကြခင်နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာပြည်ဆိုင်ရာအေဒီရာအာဘော်နဲ့သတင်းဆောင်မတွေကိုမူရင်းအာဘော်မပြက်ကိုကျော်အောင်လွင်ကစူးစီးတင်ဆက်ထားပါတယ
်စစ်ပွဲအတွင်းကကလေးငယ်များဆိုတဲ့ခေါင်းစဉ်နဲ့မြန်မာပြည်ဆိုင်ရာဆောင်မတွေဘုတ်ကို Newsweek magazine မှာဇွန်လ26ရက်နေ့ကဖော်ပြထားပါတယ်။ဆောင်းမရှင် Graham Blumtree ကရေးသားထားတာပါ။အီရတ်နဲ့မြန်မာနိုင်ငံကိုကလေးစစ်သားအုံပြုတဲ့နိုင်ငံများဆင်းကနေပြီးတော့ပယ်ဖျက်မဲ့အမေရိကန်ရဲ့စီစဉ်နဲ့ပတ်သက်ပြီးဝေဖန်သုံးသပ်သူတွေကအပြစ်တင်ထားတဲ့အကြောင်းရေးသားထားတာပါ။အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ရဲ့ကလေးစစ်သားကိစ္စနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ဟာသူ့ရဲ့အစ်မမြင့်တန်တမန်တွေနဲ့နိုင်ငံသားရေးမူဝါဒဆိုင်ရာကြွန့်ကျင်သူတွေရဲ့အကြံပေးချက်တွေကိုဂရုမစိုက်ဘဲဥပိ္ပခါပြစ်လိုက်တာဖြစ်ပြီးကလေးတွေကိုစစ်သားဖြစ်သုံးဆွဲမှုဟာအမေရိကန်အတွက်စိတ်ပျက်စရာကောင်းပြီးတော့ထိခိုက်နစ်နာစေတဲ့ကိစ္စလည်းဖြစ်တယ်လို့ဝေဖန်သူတွေကဆိုပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ဟာအာဖဂန်နစ္စတန်နိုင်ငံကိုကလေးစစ်သားအုံပြုတဲ့နိုင်ငံဖြစ်သတ်မှတ်ရေးကိစ္စနဲ့ပတ်သက်ပြီးလည်းညှင်းပယ်ခဲ့တဲ့အကြောင်းပြီးခဲ့တဲ့စနေနေ့မှာ Reuters သတင်းဌာနကထုတ်ပေါ်ခဲ့ပါတယ်။အခုလိုမြန်မာနဲ့အီရတ်ကိုကလေးစစ်သားအုံပြုတဲ့နိုင်ငံတွေရဲ့ဆင်းကနေပယ်ဖျက်မဲ့ကိစ္စဟာကျင့်ဝတ်နဲ့မညီယုံနေမကအမေရိကန်အတွက်လည်းထိခိုက်မှုရှိတဲ့ကိစ္စပဲလို့New American Foundation အဖွဲ့ရဲ့အကြီးတန်းအဖွဲ့ဝင် Peter W. Singer ကပြောပါတယ်။အဲဒီ New American Foundation အဖွဲ့ဟာပါတီစွဲမရှိတဲ့အဖွဲ့တစ်ခုဖြစ်ပြီးတော့ Peter Singer ဟာစစ်အတွင်းကကလေးငယ်များဆိုတဲ့စာအုပ်ကို2005ခုနှစ်ကရေးသားခဲ့တဲ့သူပါ။ကလေးတွေကိုစစ်သားတွေအဖြစ်သုံးချတဲ့ကိစ္စဟာပဋိပက္ခကိုစရတာလွယ်သလောက်အဆုံးသတ်ဖို့မလွယ်တဲ့ကိစ္စပဲလို့လဲ Peter Singer ကတနင်္ဂနွေနေ့မှာသူ့ရဲ့ Twitter လူမှုကွန်ရက်ကနေတဆင့်ပြောလိုက်ပါတယ်။စစ်ပွဲအတွင်းတိုက်ခိုက်မဲ့ကလေးတွေနဲ့ရင်ဆိုင်တွေ့ဆုံရတဲ့အခါစစ်သားတွေအနေနဲ့ဒီကလေးစစ်သားတွေကိုပြစ်တတ်မလားမတတ်ဘူးလားဆိုတဲ့ကိစ္စကကြုံလာရမှာပဲလို့သူကဆိုပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးတယ်လဆန်ရဲ့ကလေးစစ်သားနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ဟာစိတ်ပျက်ဖို့ကောင်းတယ်လို့လည်းပီတာဆင်ဂါကပြောပါတယ်။အမေရိကန်ရဲ့အီရတ်နဲ့အာဖဂန်နစ္စတန်နိုင်ငံတွေနဲ့ဆက်ဆံရေးမှာအစ္စလာမစ်စစ်သွေးကြွတွေကိုတိုက်ခိုက်ဖို့အမေရိကန်ဘက်ကစစ်သားတွေဗဏ္ဍာရေးထောက်ပံ့မှုတွေကိုပို့ပြီးတော့ကူညီပံ့ပိုးပေးနေတာကြောင့်အဲ့ဒီဆက်ဆံရေးကိုမရှုတ်ထွေးရအောင်ပင်လယ်ကွန်စစ်ဌာနချုပ်ကနေပြီးတော့ဖိအားတွေပေးခံခဲ့ရတဲ့နောက်ပိုင်းနိုင်ငံရေးဝန်ကြီးတယ်လဆန်ကအခုလိုမျိုးဆုံးဖြတ်ချက်တွေချဖို့သူရွေးချယ်ခဲ့တာပဲလို့အမည်မဖော်လိုတဲ့အမေရိကန်အရာရှိတွေက Reuters သတင်းဌာနကိုတီးပြုတ်ချက်ပေးခဲ့တဲ့အကြောင်းဆောင်းမရှင် Graham Lantree က Newsweek Magazine မှာရေးသားထားပါတယ်။ London ထုတ် Telegraph သတင်းစာမှာဇွန်လ26ရက်နေ့ကဖော်ပြထားတဲ့မြန်မာပြည်ဆိုင်ရာဆောင်းမတပုတ်မှာတော့ဗြိတိရှငွေ3ပေါင်နဲ့မြန်မာပြည်မှာခီးသွားလို့ရတာကြောင့်ကမ္ဘာဈေးပေါ်ဆုံးခီးစဉ်လားဆိုတဲ့ခေါင်းစဉ်နဲ့ဖော်ပြထားပါတယ်။ Anna Bracewell Warrock ကသူ့ရဲ့အတွေ့အကြုံကိုခြေခံပြီးတော့ရေးသားထားတဲ့ခီးသွားဆောင်းပါးတစ်ပုဒ်ပါ။တရက်ကိုအသွားတစ်စီးအပြန်တစ်စီးပဲပြည့်စွဲတဲ့မန္တလေးလာရှိုးယထာခီးစဉ်မှာဆောင်းမရှင် Anna ကသူ့ရဲ့မိတ်ဆွေနဲ့အတူမင်းမြို့သို့မဟုတ်ပြင်ဦးလွင်ကနေတီဘောမြို့အထိအထက်တန်းလက်မှတ်2ဆောင်ကိုကျပ်ငွေ 9,500 ပေးရတဲ့အကြောင်းဒီငွေပမာဏဟာဗြိတိရှပေါင်ဝင်နဲ့ဆိုရင်3ပေါင်ပဲရှိတဲ့အတွက်ဘဝမှာဈေးပေါ်ဆုံးခီးစဉ်ကိုတွားခဲ့ရတယ်လို့ထင်ရတဲ့အကြောင်းရေးသားထားပါတယ်။ယထာနဲ့တွားရင်9နာရီကြာတဲ့မေမြို့တီဘောခီးစဉ်ဟာနိုင်ငံသားခီးသွားတွေသဘောကျတဲ့ခီးစဉ်တစ်ခုဖြစ်ပြီးလန်ခီးတစ်လျှောက်ခုံဘေးကခီးသွားပေါ်တွေနဲ့တရေစာတွေမျှဝေစားတောက်တာဗတင်းဘောက်ကနေပြီးတော့ခေါင်းထုတ်ပြီးတော့ယထာစီးရတဲ့အရသာလမ်းဘေးမှာတွေ့ရတဲ့ကလေးငယ်တွေကိုလက်ပြနှုတ်ဆက်ရတာတောင်ပေါ်ကျေးလက်ဒေသရှုခင်းကိုငေးရတဲ့အရသာတလုံးလုံးတခုံခုံနဲ့ယထာစီးရတဲ့အရသာတွေဟာထူးခြားပျော်ရွှင်စရာကောင်းတဲ့အကြောင်းကမ္ဘာကျော်ဂုတ်ထိတ်တရားကြီးကိုလည်းဖျက်ဆီးခဲ့ရတဲ့အကြောင်းမြမမိရထားမှာအင်တာနက်ကနေပြီးတော့လက်မှတ်ဝယ်လို့မရတဲ့အကြောင်းမြမအင်တာနက်ဟာလည်းမြမမိရထားလိုပဲ နေကွေကွေပဲဖြစ်နေတဲ့အကြောင်းအထက်တန်းလက်မှတ်ကိုရဖို့၃ရက်ကြိုတင်ဝယ်ထားပြီးယူရန်ဆိုရင်တော့တစ်ရက်ကြိုပြီးတော့ဝယ်ရတဲ့အကြောင်း Anna Braceford Warrior ရဲ့စောင်းမကို Telegraph သတင်းစာမှာဖော်ပြထားပါတယ်ခင်ဗျာ
ကမ္ဘာမီဒီယာတွေကမြန်မာအပြည်အကြောင်းတွေကိုကိုကြောင်းလင်းပြောပြခဲ့တာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ဆိုတဲ့စာမျက်နှာမှာဓာတ်ရိုက် live ကျွန်တော်တို့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်ကပို့ချပေးမှာဖြစ်ပါတယ
်ဒီနေ့မြတ်တွေတင်ပြပေးမယ့် Indian အသုံးကတော့ Greek ဒန်တာယီပုံပြင်ကဆင်းသက်လာတယ
် Achilles heel
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက A C H I L L E S Achilles ကတော့လူနာမည် H E E L heel ကတော့ခြေဖနောက်ဖြစ်ပါတယ်ဒါကြောင့်စကားပိုက်ခုလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ Achilles ရဲ့ခြေဖနောက်ပေါ့ရှင် Achilles ဆိုသူကတော့ရှေးရရှင်ကားတွေကြည်ဘူးရင်ဒါမှမဟုတ်သမိုင်းစာအုပ်တွေကိုဖတ်ဖူးရင်သိကြမှာပါ Greek ဒန်တာယီမှာ Achilles ရဲ့မိခင်ဖြစ်သူကသူ့သားငယ်ကိုခြေဖနောက်ကနေကင်ပြီး sticks ဆိုတဲ့မြစ်ထဲကိုနှစ်တဲ့အခါမှာရေထိတဲ့နေရာအလုံးမှာ Achilles ကိုဘယ်သူကမှအန္တရာယ်မပြုနိုင်တဲ့တကိုးလိုမျိုးသူ့မှာရှိခဲ့ပါတယ်။ဒါပေမဲ့သူ့မိခင်လက်နဲ့ကင်ထားတဲ့ဖနောက်နေရာမှာတော့ရေမထိတဲ့အတွက်အဲ့ဒီတနေရာမှာတော့ထိရင်တော့သူ့ကိုအသက်အန္တရာယ်ပြုနိုင်တာပေါ့ရှင်။ရှေးဟောင်းကဗျာဆရာကြီး Homer ရဲ့ Iliad ကဗျာမှာ Trojan စစ်ပွဲများအတွင်း Achilles ရဲ့စစ်ပွဲအောင်မြင်မှုတွေကြောင်းတန်တားကြီးဖွဲ့ဆိုထားတာဖြစ်ပါတယ်တိုက်ပွဲဆင်းစစ်မှာအောင်မြင်ခဲ့ပြီးဘယ်သူကမှသူ့ကိုအသက်အန္တရာယ်မပြုနိုင်ပေမဲ့နောက်ဆုံးမှာတော့စစ်သူကြီး Paris က Achilles ရဲ့အကာအကွယ်မဲ့တဲ့ခြေဖနောက်ကိုမျှားနေပြင်ပြတဲ့အခါ Achilles အသက်ဆုံးရှုံးရတဲ့တန်တားကြီးပါဒါကြောင့်လူတဦးဟာဘယ်လောက်ပဲပြေဆုံးပြေဆုံးဘယ်လောက်ပဲအာဏာရှိရှိဘယ်လောက်ပဲဘယ်သူကမှမထိနိုင်ဆိုပေမဲ့လို့လေလူတိုင်းမှာပြော့ညံ့ွယ်တွယ်တော့ရှိစမြဲပါအဲ့ဒါကို Achilles heel လို့ညီညွန်းပြောလို့ရှိပါတယ်ဒီသုံးနယ်ပတ်သက်လို့ George Groby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Many people don't know this but Henry's inability to see another person's point of view is his Achilles heel
လူအများကတော့မသိကြဘူးလေဒါပေမဲ့လို့ Henry ရဲ့တခွက်တည်းရှိတဲ့ပြောညာခွက်ကတော့တခြားလူရဲ့အမြင်ကိုလက်မခံနိုင်တဲ့အချက်ပါပဲလို့အကျိပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ Many people don't know this, but Henry's inability to see another person's point of view is his Achilles heel.
လူတွေသိမသိကြတဲ့လူတူရဲ့ပြောညာခွက်ကိုရည်ညွှန်းပြောခြင်းဘယ်လိုပြောမလဲ?
Achilles heel.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom သုံးအင်္ဂလိပ်သင်ခန်းစာတွေကို VOA ရဲ့မနက်ခင်းတိုင်းမှာဒေါ်လာသန်းကပို့ချပေးနေတာဖြစ်ပါတယ်ခင်ဗျာအခုတော့အင်္ဂါည VOA ဓာတ်ရိုက်လေလံအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်အာနာယ NLD ပါတီရဲ့စင်ကုန်မှုတွေနဲ့ပတ်သက်လို့သုံးသက်သူတွေရဲ့အမြင်နဲ့ပြည်သူတွေတချို့ရဲ့သဘောထားတွေကိုကိုအောင်လင်ဦးကဆွေးနွေးတင်ဆက်ထားတာဖြစ်ပါတယ
်တော်ရရှိမြခင်ဗျာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ဒီရန်ကုန်မြို့ကဘိုးကော်မတီစီအုပ်ဝက်တွင်မှာပါတီရင်ဆိုင်နေရတဲ့စင်ကုန်မှုတွေဆောင်းဟန်ရှောင်းကိစ္စတွေကိုပြောသွားပါတယ်ပြည်သူနဲ့အတူဆိုတဲ့ဆောင်ဖို့တွေကိုကင်ဆယ်ထားတဲ့ NLD အစိုးရအနေနဲ့လူလူကိုမျက်နှာမူဖို့ပြည်သူပေါ်မမောက်မာဖို့ပါတီတွင်ညီညွတ်ရေးတည်ဆောက်ဖို့တိုက်တွန်းတာတွေလည်းကြားခဲ့ရပါတယ်ဆိုတော့ဒီ NLD အနေနဲ့လူလူကအားကိုးလောက်တဲ့ပါတီတစ်ခုဖြစ်နေရှိနေတော့မလားရှေ့ဆက်အားကိုးလောက်တဲ့ပါတီတစ်ခုဖြစ်နေရည်တည်နိုင်မှုဆိုရင်ဘာတွေလုပ်ဖို့လိုမလဲဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်ဆွေးနွေးဖို့ကျွန်တော်ပင်နယ်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေလည်းလေးလိုင်းပေါ်ရောက်နေပါပြီအရင်ဆုံးတော့ကျွန်တော်ကဒီရန်ကုန်တိုင်းလွတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဒီကြောက်တရားမြို့နယ်ကဒေါ်ချီပြာကိုအရင်ဆုံးကျွန်တော်မေးချင်ပါတယ် NLD ပါတီကလည်းဖြစ်လေတယ်ဆိုတော့ဆော့ဆော့ကျွန်တော်ဒီ Facebook နဲ့ email ကဒီလိုအမျိုးမျိုးသဘောထားမှတ်ချက်အမြင်တွေဟိုကြားခဲ့ရမှာပါဆိုတော့အစိုးရတက်တန်တစ်နှစ်ကျော်လာပြီဖြစ်တဲ့ NLD ပါတီအနေနဲ့ကပြည်သူနဲ့အတူဆိုတော့စောင်းဖို့အတိုင်းတကယ်ဖြစ်ရောဖြစ်ရလားဒီလွတ်တော်ကိုယ်စားလှယ်တူအနေနဲ့ဒေါ်ချီပြာရဲ့အတွေ့အကြုံပဲဖြစ်ဖြစ်အမြင်ပဲဖြစ်ဖြစ်အရင်ဆုံးကြားချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဟိုကျမတို့တစ်နှစ်အတွင်းမှာတော့အတန်လေးကျမတို့လုပ်တင်တလောက်တွေလည်းလုပ်နေကြပါတယ်လုပ်လဲလုပ်ခဲ့ပြီးပါပြီဆက်လဲလှုပ်ဆောင်သွားအောင်ပါပါအဲ့တော့တစ်နှစ်ဆိုတဲ့ကာလကကျမတို့ရုံးကန်ရတာတော်တော်လေးကိုဟိုကဏပေါင်းဆောင်ပါပေါ့နော်တော်တော်လေးရုံးကန်ရတဲ့လေထားတော့ရှိပါတယ်အဲ့တော့ကျမတို့ကဟိုမျှော်လင့်ထားပြီးသားပါကျမတို့ပြည်သူတွေကတအားပဲကျမတို့ကိုမျှော်လင့်ထားတယ်တအားကိုပဲမျှော်လင့်ထားတဲ့ကြောင့်မလို့ပုံအော်ပြီးမဲတွေလည်းပေးခဲ့တယ်ဒါတော့ကျမတို့ကကောင်းကောင်းသိပါတယ်ရှင်သူ့ပြင်မဲ့လည်းလုပ်နေရတဲ့အတိုင်းသားတွေကအော်ဦးပြောရမယ်ဆိုကျမတို့ကအပြေဝအာနာလဲလက်ထဲမှာမရှိသားဘူးပြီးတော့အဟောင်းတွေအဟောင်းတွေကျမတို့အိမ်ပစ်ကြီးဆောက်ရရင်လွယ်ပါလိမ့်ရှင်အဟောင်းတွေအဟောင်းတွေကိုကျမတို့ကဟိုနောက်ကျောင်းတွေပြန်ပြန်ပြီးတော့ရှင်းနေရတာတွေကတော်တော်လေးများပါလိမ့်ရှင်ဒါပေမဲ့အတိအကျကျောင်းလဲတာမျိုးလေးတွေတော့ကျမနည်းနည်းလေးထောက်ပြပြင်ပါလိမ့်ကျမတို့ဒီလွတ်တော်ဆိုင်ဆက်ကဆိုရင်ကျမတို့ budget တွေတိတိကျကျစဉ်းစစ်ပြီးတော့ရခင်ကာလလိုအလေးလေးမရှိအောင်ကျမတို့အများကြီးထိန်းကျောင်းနေပါလိမ့်ပြီးတော့ကျမတို့လွတ်တော်ကိုယ်စားလှယ်ဆိုလို့ရှိရင် NLD ပါတီနဲ့အတူNLD ပါတီရဲ့လွတ်တော်ကိုယ်စားလှယ်တွေကပြည်သူ့ကြားထဲမှာတသားလေးရှိပြီးတော့ဟိုထူးခြားဆောင်ရွက်နေပါလေရှင်ဒါကတော့တည်ကြပါလေရှင်လုံးဝမပြောင်းလဲဘူးဆိုတော့ကျွန်တော်တို့လက်မခံပါဘူးရှင်ကျွန်တော်တို့လည်းထူးခြားဆောင်ရွက်နေပါလေသူ့ပြင်မဲ့ပြည်သူကချက်ချင်းညှော်နှင်ထားသလိုတစ်နှစ်ပြင်အကုန်လုံးပြောင်းလဲဘူးဆိုတာကတော့မလွယ်သေးတာလည်းအမှန်ပါပဲဒါကတော့နားလေတည်ကြဖို့ညှော်နှင်ပါလေရှင
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်ဟိုပြည်နိုင်ဆွေးနွေးမယ်နောက်တစ်ပုဂ္ဂိုလ်တူဖြစ်တဲ့ဒီလွတ်တော်ကိုယ်စားလှယ်ဟောင်းလည်းဖြစ်တဲ့အခုတော့ဒီတိုင်းရင်းသားနိုင်ငံရေးသမားနိုင်ငံရေးသုံးသက်သူတူလည်းဖြစ်တဲ့ဦးရဲထွန်းရဲ့သဘောထားကိုလည်းဟိုရေဦးရသုံးသက်ပေးပါခင်ဗျာအခုအန်နီရီယာပြည်သူနဲ့အတူဆိုတဲ့စာမုတ်တိုင်းတသားရဲ့ရှိနေရလား
အဲအခုဒီဟိုလွတ်တော်ကိုယ်စားလှယ်တွေပေါ့နော်လွတ်တော်ကိုယ်စားလှယ်တွေရဲ့အနေထားနောက်သူတို့လွတ်တော်ထဲမှာဆောင်ရွက်တာတွေပါတယ်တော့အသေးစိတ်တွေတော့ကျွန်တော်လည်းသိမသိပါဘူးအဲ့ဒါသို့တော့ဟိုပြည်သူလူထုမျှော်မှန်းတယ်လို့ဖြစ်မလာတဲ့အကြောင်းကတော့နှစ်ခုလောက်ကျွန်တော်ထောက်ပြချင်တာပေါ့လေတစ်ခုကဘာလဲဆိုလို့ရှိရင်ကျွန်တော်တို့ပြည်သူလူထုကြီးအများစုကတော့သူဒီအစိုးရတက်တက်လာတဲ့အခါမှာစီးပွားရေးအခြေအနေတွေပိုကောင်းလာပိုမျှော်လင့်တာပေါ့နော်အဲ့တော့အဲ့ဒီဟာကတက်မလာဘူးဖြစ်သွားတယ်တက်မလာဘူးဖြစ်တဲ့အကြောင်းရင်းထဲမှာကကျွန်တော်တို့ဒေါက်ဆန်းစုကြည်ကလည်းပြောထားတာရှိတယ်ကျွန်တော်တို့ဒီအစိုးရတက်လက်ထက်မှာအဓိကသူဦးစားပေးလို့ကျန်တာကလုပ်နေတာကငញ្ញာရေးကိစ္စပေါ့နော်အဲ့တော့ငញ្ញာရေးကိစ္စမှာတကယ်ကတော့ပြည်သူလူရဲ့ဘဝနဲ့ပတ်သက်လို့ရှင်တွေ့ဝိုက်ပြီးတော့တက်ရောက်တဲ့ကိစ္စပေါ့တက်ရောက်ကိစ္စကစီးပွားရေးနဲ့ဆိုင်တဲ့ကိစ္စစီးပွားရေးခွင့်ပြုတိုးတက်အောင်လုပ်ရမှာပေါ့လေအဲ့လို့ဆိုတော့အဲ့ဒီဘက်မှာတစ်ချက်အဲချိုးရင်းချက်အားနည်းချက်ရှိတယ်နောက်တစ်ချက်ကကြတော့ဒီပါတီရဲ့ပြောရေးဆိုခွင့်ရှိသူပေါ့မီဒီယာကိုဒီကိုစားပြုမီဒီယာတွေနဲ့ဆက်ဆံတဲ့အခါမှာပါတီကိုစားပြုပြီးပြောဆိုဆက်ဆံတဲ့အခါတွေမှာတတိထားဖို့လိုတယ်အခုပြီးခဲ့တဲ့မကြသေးခင်ကပြီးသွားတဲ့အစည်းအဝေးမှာဆိုလို့ရှိရင်ဒါပါတီပြောရေးဆိုခွင့်ရှိသူကလိမ့်လိမ့်မမပပနနပြောဆိုနိုင်လို့ရှိရင်တချို့အားနဲ့ချက်တွေကိုတောင်းမှကျွန်တော်တို့ဒီပြည်သူလူနားထဲမှာဒီဟိုပါပေါ့လေဒီချိုးချိုးသားသားနဲ့ဝင်သွားနိုင်တဲ့ကိစ္စတွေဟာပြောတာဆိုတာတွေအမှန်နဲ့အတွက်ကြောင့်မလို့လျှောက်မှုတွေသိမကောင်းဘူးပေါ့နော
်ဟုတ်ကဲ့
အဲ့ဒါလိုအချက်လူနဲ့ချက်ထောက်ပြခြင်းပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်ထပ်ဒီမှာဟို Facebook တွေကနေကျွန်တော်တို့ဟိုဟိုပြောမှတ်ချက်ပေးထားတယ်တော်တော်များများရှိနေပါတယ်ဟိုတူလဲတူရယ်ဆိုကျွန်တော်ဒီနေရာမှာပြောခြင်းပါတယ်သူကတူကတော့လှထင်းမြင့်ဆိုတဲ့အကောင့်ပါရှင်မှာပြည်သူနဲ့အတူဆိုတော့အားလုံးမှန်မှန်ပါတဲ့ကျွန်တော်တို့ဒေသကတင်ပြလိုက်တဲ့ကိုယ်စားလှယ်တွေတစ်ချိန်မှဆင်းမလာသေးပါတဲ့သူကဗိုလ်ကလေးရပါဆိုပြီးရေးပါတယ်နောက်တူကတော့ Zoom ဆိုတဲ့အကောင့်ပါရှင်မှာသူကတော့ကျွန်တော်တို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဟာတဲ့အောက်ခြေမှာလှုပ်ဆောင်ချက်တွေအတော့အားနဲ့တွေ့ရပါတယ်ဆိုသူကရေးပါတယ်နောက်တူကတော့မိုးနာဟိန်းဆိုပြီးရေးပါတယ်သူကတော့မျိုးနယ်ရက်ချေး EC တွေမှာအလုံးမလုံးသူ90ရာခိုင်နှုန်းလောက်ရှိတယ်။ကျန်တဲ့သူတွေအလုံးလောက်တာကိုလည်းတဝက်လောက်နှောင့်နှေးစေတယ်။ဒီလူတွေကိုအစားထိုးလိုက်ရင်ပြည်သူတွေပါဝင်လာအောင်လုပ်မဲ့သူတွေပေါ်လာပါလိမ့်မယ်ဆိုပြီးသူကအကြံပေးပါတယ်။နောက်တူကတော့အမှတ်တရဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့ဘယ်ပေါင်းစုံအောင်ကြီးမယ်ဆိုရင်တစ်နှစ်ကျော်အတိုင်းအတာပြောင်းလဲမှုရှိပါတယ်။ NLD အနေနဲ့အသိဉာဏ်ရင်းချဲ့တဲ့ပြည်သူတွေနဲ့တော့တသားတည်းရှိနေစေလို့ထင်မိပါတယ်ဆိုပြီးသူကရေးပါတယ်။နောက်တူကတော့ကိုလင်းပိုင်ဆိုးဆိုတဲ့အကောင့်ပိုင်ရှင်မှာရိုးရိုးပြောရမယ်ဆိုရင် NLD အနေနဲ့စီးမဲ့ကမ်းမဲ့အနေချလာတဲ့နိုင်ငံမှာစီရင်တရအုပ်ချုပ်လာတော့လူမုန်းတာပေါ့တဲ့ NLD ကကိုလူလာတဲ့အစိုးရပဲတဲ့ထောက်ခံပါတယ်ဆိုပြီးသူကရေးပါတယ်ဆိုတော့ဟိုထောက်ခံတဲ့သူတွေဝေဖန်တဲ့သူတွေဟိုအမျိုးမျိုးရှိနေပါတယ်ဒီ Facebook မှတ်ချက်တွေမှာဒီ NLD ပေါ်မှာထောက်ခံတဲ့သူတွေအခိုင်အမာရှိရဆိုတော့တွေ့ရတယ်လို့ပဲပေါ့အားမလို့အမြအမြင်နေလုံနေခိုင်နေရတွေကိုဘဝင်မကြရလဲတွေ့ပါတယ်ဆိုတော့ဒီလူလူနဲ့နေတူကထိတွေ့နေတဲ့ပုံကိုယ်တွေနောက်နိုင်ငံရေးလောကထဲမှာလည်းရှင်းလင်းနေတဲ့ပုံကိုယ်တွေကိုလည်းကျွန်တော်ဆွေးနွေးစေချင်ပါတယ်ဟိုတူကတော့ဦးသိန်းသန်းဦးကဟိုမန္တလေးမြို့ကရှင်းနေယူပါဆိုတော့ NLD ကပြည်သူနဲ့တသားတည်းရှိနေတော့မလို့ဟိုပြောမယ်ဆိုရင်အခုချိန်မှာမှန်နိုင်သေးရဲ့လားဦးသိန်းသန်းဦး
ဒီဘုံကတော့တသားတည်းရှိတယ်လို့ပြောရမှာပေါ့နော်။ဒ
အသားရဲဆိုတာတပြေးလေးရှိတယ်လို့ပြောရမှာတသားရဲကြည့်ဖို့ကြတော့ NRI နဲ့ပြည်သူကြမှာပြစ်စမှန်တသားတွေခန်းနေတယ်ဗျာဟိုခုအစိုးရဒီလွတ်တော်ဆိုလို့ရှိရင်ကျွန်တော်တို့ပြည်သူထွတ်တော်ကိုယ်စားလှယ်ကအများစုပဲအများစုကလည်းအခြေအနေကောင်းပါလားလူလူကိုမျက်နှာမူတယ်လူလူတွေကိုဆင့်ပြီးတော့စူးစမ်းတယ်အဆုံးပြုတွေလည်းရှိတယ်အစိုးရအဖွဲ့ကြတော့ကျွန်တော်တို့က20 30လောက်ပဲကိုထရေရှိပြီးတော့ဥပမာသမရတို့ဝင်းကြီးတို့ဝင်းကြီးချုပ်တွေတော့ကိုလူတွေပေါ့ဗျာဟိုအတွအများအားအတွင်းဝင်တို့ဒုတိယဝင်းကြီးစတဲ့လူတွေကလူဟောင်းနေကြနှလုံးသားဟောင်းတဲ့လူတွေဒီလူတွေကကပြက်ရပြက်လုပ်နေတယ်ဥပမာသူတွေအုပ်ချုပ်ရေးဦးစီးဌာနလိုကိစ္စမျိုးတွေသမမဝန်ကြီးဌာနလိုကိစ္စမျိုးတွေကတော့ဒေသမားတွေညီသိမ်းတဲ့ကိစ္စတွေမှာဒေသမားတွေတရားစွဲတဲ့ကိစ္စတွေမှာအစိုးရကိုဟိုတွေ့ဝိုက်ပြီးတော့အသေးအပြောက်လုပ်နေတယ်လို့ဖြစ်တယ်ဗျအဲ့ဒါကိုကျွန်တော်တို့တွေ့ရတယ်အဲ့တော့အဲ့ဒီနေရာမှာတော့ကျွန်တော်တို့ကြားထဲမှာပြည်စမန်တသားအန္တရာယ်ကိုဖြေရှင်းရမယ်လို့ထင်တယ်ဟိုထွတ်တော်တို့ဒီဟာမျိုးမှာတော့အများကြီးကျွန်တော်တို့ပြောင်းလဲလာတာကိုတွေ့ရတယ်ဟုတ်တရားစီရင်ပါတော့ကျွန်တော်တို့ဘာမှမပြောင်းလဲနိုင်သေးပါဘူးအရင်အတိုင်းပဲပြည်နာရှင်စနစ်ကိုကာဝယ်တဲ့เนาะဒီပြည်နာရှင်စနစ်ကိုဆန့်ကျင်တဲ့ပြည်သူတွေကိုဖိနှိပ်ချုပ်ချယ်တဲ့တရားစီရင်ရန်နေရဆက်ရှိနေတော့မယ်ဒါပေမဲ့ဟိုမြင်သာတဲ့ပြည်ပြင်ပြောင်းလဲမှုတွေတတ်နိုင်တဲ့လောက်လုပ်ကန်ဆောင်နေတာရှိတယ်ရှိတဲ့အတွက်အများအပြည်သူကိုမျက်နှာမူတဲ့အတွက်အနာရီကပြည်သူနဲ့ငင်းတကြီးတွေရှိနေတယ်လို့ကျွန်တော်တို့ပြောနိုင်ပါတယ
်ဟုတ်ကဲ့နောက်တူကကျွန်တော်တို့ဒီနိုင်ငံရေးခက်ခက်သူဖြစ်တဲ့ဥအောင်သူငိမ့်မှာဥအောင်သူငိမ့်ရဲ့သဘောထားလဲဆွေးနွေးစေချင်ပါတယ်ခင်ဗျာအခုဒီ NLD ကပြောထားသလိုပြည်သူနဲ့အတူဆိုသလိုပဲတကယ်ပြည်သူနဲ့အတူရှိနေရလားဥအောင်သူငိမ့
်ဟုတ်ကဲ့ဟိုဒီလိုပေါ့နော်ဟိုအခုချိန်ကြီးတော့ဒီ NLD နဲ့ဒေါအောင်ဆန်းစုကြည်ပေါ်ထောက်ခံချက်ကတော့မကြသေးပါဘူးဒါပေမဲ့တစ်နှစ်ကျော်လာပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ဝေဖန်တဲ့အတန်တွေလည်းတော်တော်များများအကျေကျေလောင်လောင်ထွက်လာပါတယ်ဆိုတော့အထူးသဖြင့်တော့ဒီသမရရဲ့ဂျမ်းသက်စာကျင်းစုဝေမိကုံးမှာလည်းကတိပေးထားတယ်ပြည်သူလူထုရဲ့ကျွန်တော်တို့လူနေမှုဘဝမြင့်မားလာအောင်လုပ်မယ်ပေါ့နော်ဆိုတော့ဒီအခြေအနေကခုနဥယျာထွန်းဆွေးနွေးသလိုပဲစီးပွားရေးကဒီတက်လာတဲ့အခြေအနေမရှိပါဘူးနောက်တစ်ခုကကျတော့ကျွန်တော်တို့ဒီသတင်းစာတွေဂျာနယ်လစ်တွေရဲ့နောက်တစ်ခါကျွန်တော်တို့သုတေသနလုပ်တဲ့သူတွေဖို့ကြတော့အစိုးရအသစ်ကိုကျွန်တော်တို့ဝင်မှုသုတေသနလုပ်နိုင်ဖို့စုံမရင်လည်းသတင်းချက်လက်ရရှိနိုင်ဖို့ကသိက္ခာပါတယ်ခင်ဗျာတော်ပြီးခဲ့တဲ့အစိုးရနဲ့ရှင်အခုအစိုးရကတော်တော်လေးကိုဒီသတင်းရရှိနိုင်မှုမှာခက်တဲ့အနေအထားရှိပါတယ်ဆိုတော့နောက်တစ်ခါကျတော့ဒီနေ့ကြေကြေပြင်းပြန်တော်တော်များများပြောလာတာကဟိုမူဝါဒတွေကရှေ့နောက်မညီဘူးဆိုတော့နောက်တစ်ချို့ကိစ္စတွေမှာအုတ်ချို့ကြီးကိစ္စတွေတော်တော်လေးကိုမကြွမ်းမကျင်မနိုင်မနှင်းရှိတဲ့ကိစ္စတွေပေါ့နော်ဆိုတော့ဒါတွေကတော့အခုချိန်မှာတော်တော်ပြောလာပါတယ်ဆိုတော့နောက်ဆုံးတစ်ချက်ကတော့ကျွန်တော်ပြောချင်တာအထူးသဖြင့်ဒီအစိုးရအသစ်အနေနဲ့ပေါ့ရှေ့ကိုဘယ်သွားမလဲဘာတွေပြည့်ပြည့်ပြောင်းလဲရေးလုပ်မလဲဆိုတော့ဒီလိုအစည်းအဝေးတွေလည်းတိတိကျကျအခုချိန်ကြီးမတွေ့ရသေးဘူးခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါအခုတော့ကျွန်တော်တို့ဒီဆိုဆက်သွဲဆွေးနွေးပွဲမှာပါဝင်ဖို့ကျွန်တော်တို့ဆက်သွဲထားတဲ့လူတွေကိုလှည့်ပေးချင်ပါတယ်ဒီရန်ကုန်မြို့က slime ဘွေကုန်းဖြစ်ပါတယ် slime ဘွေကုန်းသဘောထားလူရင်းတို့ချင်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့တော့ဆောင်းစုကြီးထောက်ခံမှုတော့အင်မတန်မှခိုင်မာပဲရတယ်ဒါပေမဲ့အဲ့ဒီလွတ်တော်နဲ့အစိုးရကတော့NLD လို့တော့ NLD အစိုးရပုံစံမျိုး value to อ่ะတချို့အမြင်လဲဘာလို့လဲဆိုရင်တို့ကပြည်သူလို့တော့ပြည်သူကိုယ်စားလေပြည်သူအစိုးရဆိုပြီးတော့မှသဘောထားပြီးတော့တို့အချင်းချင်းဖြင့်တောင်မှပါတီကိုတို့ကဟိုအဲ့လောက်ဟိုမညာမညာပဲနဲ့ပြည်သူကိုပဲပူညာပြီးတော့မှအချင်းချင်းဟိုဖလှယ်တာနောက်ဘယ်လိုဝေဖန်တာပြည်သူဘောဖြင့်ဝေဖန်တာတို့ဘာတွေပို့ပို့ပြီးတော့ဖြစ်ရှိဖြစ်စင်းတယ်အခုကတော့တို့ကတချို့ကနည်းနည်းကြောက်နေသလားအလုတ်ပြုတ်မှာတို့ဘာတွေကကြောက်နေသလားတို့မသိဘူးပေါ့နော်ဆရာ
ဟုတ်ကဲ့ပါကျေးဇူးပါအခုတော့ကျွန်တော်တို့ကိုအတန်ဖိုင်နဲ့ပေးပို့ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တူရဲ့အတန်ဖိုင်ကိုလည်းဖော်ပြချင်ပါတယ်သူကတော့ဦးကျော်လင်းချန်ခင်းရပါဦးကျော်လင်းကအတန်ဖိုင်ပေးပို့ပြီးဆွေးနွေးထားတာ
ပါ NLD ပါတီအစိုးရအဖွဲ့အတွင်းမှာတိုင်းပြည်ကိုဒီမိုကရေစီလမ်းကြောင်းပို့ဆောင်ပေးခြင်းပြီးရုပ်သားဖြောင့်မတ်တဲ့လူကောင်းတွေအများကြီးရှိပေမဲ့စီဝါရင်းနဲ့ပါတီစည်းရုံးရေးကအစအရေးချင်းပြောရတဲ့ဥဆောင်မှုပေးနိုင်တဲ့သူတွေအားနဲ့နေတာပါပဲဝန်ကြီးဌာနအသီးသီးရဲ့လှုပ်ဆောင်မှုတွေဟာအရင်အုပ်ချုပ်ခဲ့တဲ့အစိုးရတွေအတိုင်းသာတထေရတဲ့လိုက်လုပ်နေတာမို့ထူးထူးခြားခြားဖြစ်ထွန်းမှုမျိုးမတွေ့ရပါဘူးနိုင်ငံတော်အတွက်ပုံစံကွက်ထဲမှာပိတ်မိနေတဲ့နိုင်ငံရေးစီဝါရင်းနဲ့တရားစီရင်ရေးတွေမှာဥဆောင်နေတဲ့သူတွေကိုအကြံပေးနိုင်မဲ့ပြည်ပမှာရောက်ရှိနေတဲ့အသိပညာရှင်တပ်ပညာရှင်မြန်မာလူမျိုးတွေနဲ့စီဝါရေးတိုးတက်နေတဲ့နိုင်ငံတွေကပညာရှင်တွေရဲ့အကြံဉာဏ်တွေကိုရယူဖို့လိုအပ်နေပါပြီNLD ပါတီရဲ့အဓိကအမှားလို့ပြောချင်တဲ့အချက်ကလူလူထောက်ခံမှုတွေပြည်ဝရရှိထားပြီးပြည်သူချစ်ခင်တဲ့88မျိုးဆက်ကျောင်းသားတွေရဲ့အင်အားကိုအသုံးမချနိုင်သလို NLD ပါတီဖျက်သိမ်းခံရပြီးမြောင်းတဲ့ရောက်သွားမှာကိုအစိုးရိမ်လွန် NLD ပါတီအတွက်နေရာယူပေးခြင်းလို့2010ရွေးကောက်ပွဲမှာဝင်ပြိုင်ခဲ့တဲ့ NDF ပါတီကအရေးချင်းရှိတဲ့ပုံကူတွေကိုဘေးဖယ်ထားခဲ့တာပါပဲ Pidugo Sion and Yama, Yichin Piware, Shisashi, Jonah Honin, Nangayama, Yichin Piware, Ludigo, Lelo Sonsho Yaraha, and Eddie to Nina Lonavare. Natalta say Udense, so at Della Gazaga, Pidu Luru, Machite, Missong Simangango, Yawans or Yasin Piketlu, Go Opezi Bawen, Pidu Lurugo, Neko Nere, Poma, Chose Chow, Kajilu, Poma Mugo, Piadain Pipo, Pepe Dada, Masompia, Nanda Hale, Pidu Lurugo, Machime, Pine Yaziware. A gula siwai umola on usauname pogurigo. Buhaunega yomutra nine luri sa. Dwithi amyantiti shiname. Lumiurigo, a chami asato bubi mada nanga dwe bionle. Gigi mama dwimi yali me lumi barriga.
Okay, Dara Ucholin, the finest sunitrava. Now to Ura General, American Piazu and Mount Tatanava, Duaro, sa people be sunitrava. Could you join Papia Vivonga?
Tigelo, Enori Suyaga, Uchoyana, Piwane, Uchokuna, Yaga, eh? Say Suya Sesaga, Muino Tare, Petana, Tan Ting, who pierce Shimpin and Laubi, Usami Bari. The Dre, Piduria, Yungi, Ago Muriale, Tute, Yashi Lana Yungamaka, Pidugo Mena Mutare, Suya Uchomugo, Jainet, or Chubani Jare, Pianben Nangay Party, the Chuya, Aposa, Nangayelu Shamurine, Nyagan, Muda Yelu Shamuri, Paul and Nazia, Chomashiba, Tabeme Leshi, Chiniga, Dilum Hode Dre. Auchi, Dine K. Mune, Jetchi, and only party won't win in it. Party drink, Pogo ye about chicken, Nangayelu Shamurigo, Shotchapi, Mimiro Dwejo Niare, Kakarigo, Pidurigo, Bobby, Pumpuin Lenin, Chapia, Sunu de Majone.
Okay, Jesua, Taro, Mountatana, Pizava, Sura Chenoro, Sunuwell, telephone a power most of the time now, Poco to Lepejamare, Tuaro, Tanima, Nezaka, Utan Toma, Utan Toy, General Sunimel Miare to a low intuition Sunibibabia.
အာဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုတာပါကောင်းရတယ်လားတမိကောင်းရတယ်လားစုဝေးတဲ့နေရာပါမကောင်းတဲ့လူတွေလည်းပါလာနာပါလာနေကြအကြောင်းမရှိပါဘူးဒါဖြစ်လို့ဆိုတော့ဒီရှိလက်ရှိအရေးခဲတာလာတွေကတော့တက်ဆောက်ဒီနေ့ဒီချိန်ထိအစုပ်အပြတ်အငတ်ခံပြီးအညံ့မခံလာမဲတဲ့စိတ်ကနေတိုင်းပြည်ပေါ်မှာဘယ်လောက်ချစ်တယ်ဆိုတဲ့ကိစ္စကဒီနေ့အချိန်မှာ ဟုတ်ကဲ့ကျွန်တော်ဒီနေရာမှာဒေါ်ချီပြောင်းမေးချင်ပါတယ်ဆက်စပ်တော့ဒေါ်ချီပြောင်းပြောပါတယ်ဒီအုတ်ချွေရအာနာရတာလည်းတနေ့ပဲရှိသေးတယ်ဟိုအာနာရတယ်ဆိုရင်လည်းအပြည့်အဝမဟုတ်တော့လောကကံခက်တဲ့အပိုင်းနေပြောပါတယ်ဒါဆိုတော့ဒီနေချင်းညာရင်မဖြစ်နိုင်ဘူးဆိုတာမှန်ပေမဲ့လည်းပဲ NLD အနေနဲ့လုံမယ်ဆိုရင်လုံနိုင်ကင်နိုင်တဲ့အပိုင်းတွေရောမရှိနိုင်ဘူးလား
ဟုတ်ကဲ့ကျမတို့လေဟိုလုံလို့ရသလားလုံနိုင်ကင်နိုင်တဲ့အပိုင်းတွေရှိရဆိုတော့လည်းလက်ခံပါရဲ့ရှင်အားလုံးပြီးကြတဲ့အတိုင်းပဲကျမတို့ဒီအစိုးရကဟိုစောစောကဥသိမ်းတန်းဥလို့လည်းပြောသွားပါတယ်ဟိုဟိုဒါတော့အများစုကလေလွတ်တော်လေက25ရာခိုင်နှုန်းကိုမြင်ကြတာများတယ်ရှင်ဒါပေမဲ့ကျမတို့လက်တွေ့လှုပ်ဆောင်ရတဲ့အခါမှာကျမတို့အစိုးရနဲ့လက်တွဲပြီးလုပ်တဲ့အခါမှာအစိုးရတွေကဟိုထိပ်ပိုင်းလေးပဲကျမတို့အစိုးရဖြစ်ပြီးတော့ဒီရန်များကြီးအကုန်လုံးကအဟောင်းနေနေပဲရန်နေရတဲ့ခါကျတော့ကျမတို့နဲ့ပါလာခြင်းနဲ့သူရှိတယ်မပါလာဘဲနဲ့ပေကတ်နေတဲ့သူတွေလည်းရှိရခြင်
းကျေးဇူးတင်ပါတယ်အခုကိုအောင်သူငယ်ကိုလည်းအစီအစဉ်ဆုံးဖြတ်ခဲ့မှာစက္ကန့်30လောက်အချိန်ရပါသေးတယ်ကိုအောင်သူငယ်ဒီလူလူနဲ့တသားတည်းဖြစ်ဖို့ထောက်ခံမှုတွေထိမ့်ဖို့ဆိုရင်အရေးကြီးဆုံးဘာလို့တင်လဲခင်ဗျာ
ဟုတ်ကဲ့ဟိုကျွန်တော်မြင်လာတော့ဒီလိုအတန်ပုံနားထောင်တင်တယ်နောက်တစ်ခါကျတော့ပါတီတွင်းမှာဒီမိုကရေစီပိုထွန်းကားလာအောင်အားပေးတင်တယ်လို့ထင်ပါတယ်ဆိုတော့နောက်ဆုံးအချက်ကတော့ကျွန်တော်ပြောချင်တာကြံတဲ့နိုင်ငံရေးပါတီတွေနဲ့အထူးသဖြင့်တိုင်းရင်းသားတွေနဲ့မဟာမိတ်ဖွဲ့မှုကိစ္စမျိုးတွေကိုပိုလေးပြေးဆောင်ရွက်တင်တယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့အထူးကျေးဇူးတင်ပါတယ်ရန်ကုန်တိုင်းကလွတ်တော်ကိုယ်စားဒေါ်ချီပြားဦးရဲထွန်းဦးသိန်းသန်းဦးအောင်သူငယ်နဲ့စာရီမှတ်ချက်တွေရေးသားပေးပို့တဲ့သူတွေနားဆင်နေတော်တော်ရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်
ကိုအောင်လင်းဦးစွန်းရေးတင်ဆက်သွားတဲ့ VOA အင်ကာညဓာတ်ရိုက်လေလံအစီအစဉ်ကိုနားဆင်ကြရတာပါ VOA အမေရိကန်တန်ကဗိုလ်တူးနေမနက်ခင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အာပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
အနောက်ဖက်ကမ်းနဲ့ဂါဇာဒေသတွေမှာကိုပိုင်အုပ်ချုပ်ခွင့်တစ်စိတ်တစ်ပိုင်းရခဲ့တဲ့1990နှစ်တွေလောက်ခရဲကစပြီးအမေရိကန်ပြည်ထောင်စုကပါလက်စတိုင်းကိုစီးပွားရေးအတွက်ရောအန္တရာယ်ရှိတဲ့လက်နက်မပါတဲ့လုံခြုံရေးဆိုင်ရာအကူအညီတွေကိုပါဒေါ်လာတန်ပေါင်း9000ကျော်ဘူးလောက်ထိပေးဝေခဲ့တာဖြစ်ပါတယ်။အခုသမ္မတဒေါ်နယ်ထရမ့်လက်ထက်မှာတော့ဒီကူညီထောက်ပံ့မှုတွေဆက်ပြီးပေးဖို့အတွက်ကိစ္စကိုဝေဖန်သုံးသပ်လာပါပြီ။အခုလိုထောက်ပံ့ကူညီမှုတွေပေးရတဲ့ရည်မှန်းချက်ကပါလက်စတိုင်းသားတွေလိုအပ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေရရှိဖို့ဖြစ်တဲ့အပြင်ဣသရေလနဲ့ပါလက်စတိုင်းတို့ကြားရေရှည်ခံတဲ့ငြိမ်းချမ်းရေးပေါ်ပေါက်လာစေဖို့အတွက်ဥတည်တဲ့တည်ငြိမ်မှုနဲ့ကြွယ်ဝတဲ့ဝင်းကျင်အနေအထားမျိုးကိုဖန်တီးပေးနိုင်ဖို့ဖြစ်ပါတယ်။ဒါပေမဲ့ Israel ပေါ်မှာအကြမ်းဖက်တိုက်ခိုက်ရာကနေတေဆုံးတာဒါမှမဟုတ်ဒဏ်ရာရခဲ့တဲ့အကြမ်းဖက်သမားရဲ့မိသားစုဝင်တွေကိုငွေကြေးထောက်ပံ့နဲ့ပါလက်စတိုင်းအာဏာပိုင်တွေရဲ့ကာလအတော်ကြာကလေးကထားရှိတဲ့မူဝါဒတရားနဲ့ပတ်သက်ပြီးပြုပြင်ပြောင်းလဲလာဖို့အတွက် American ပြည်ထောင်စုကမျှော်လင့်နေကြောင်း American နိုင်ငံခြားရေးဝန်ကြီး Rex Tillerson ကရှင်းရှင်းလင်းလင်းပဲပြောကြားခဲ့တာဖြစ်ပါတယ်။သူနဲ့သမ္မတ Trump နှစ်ယောက်စလုံးကသူတို့ရဲ့မိလာတို့ကပါလက်စတိုင်းကဘက်သလဟမ်မြို့ကိုသွားတဲ့ခီးစဉ်မှာဒီကိစ္စနဲ့ပတ်သက်ပြီးပါလက်စတိုင်းသမ္မတမမ်မော့အဘတ်ကိုတင်ပြခဲ့တယ်လို့လွှတ်တော်ကြားနာပွဲမှာမစ္စတာတီလဆန်ကထွက်ဆိုခဲ့တာဖြစ်ပါတယ်။ဟမတ်စစ်သွေးကြော်ရင်းနဲ့ဆက်နွယ်မှုရှိတဲ့အကျဉ်းသားတချို့ကိုငွေကြေးထောက်ပံ့နေတာတွေရပ်ဆိုင်းထားတယ်လို့ပြီးခဲ့တဲ့လတုန်းကပါလက်စတိုင်းအာဏာပိုင်တွေကကြေညာခဲ့ပေမဲ့ဒါဟာအခုတက်တိုင်ဆက်ပြီးအကြမ်းဖက်မှုတွေလုပ်နေတဲ့အကြမ်းဖက်သမားတွေနဲ့လူသက်သမားတွေကိုစုပေးတယ်လို့လုပ်နေတဲ့ပါလက်စတိုင်းရဲ့လုပ်ရံနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုရဲ့စိုးရိမ်ပူပန်မှုတွေကိုပြေပြောက်သွားအောင်တော့မလုပ်နိုင်ခဲ့ပါဘူး။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းဘက်သလဟမ်ကသတင်းစာရှင်းလင်းပွဲမှာပါလက်စတိုင်းသမ္မတမာမုတ်အဘတ်စ်နဲ့အတူရှင်တွဲရရင်ငြိမ်းချမ်းရေးဟာအကြမ်းဖက်မှုတွေကြီးစိုးနေတဲ့ဝန်ကျင်အကြမ်းဖက်မှုတွေငွေကြေးအထောက်ပံ့ပေးနေတယ်။ဒါမှမဟုတ်စုချပေးနေတဲ့ဝန်ကျင်မျိုးမှာဘယ်တော့မှမရှင်သန်နိုင်ဘူးလို့ပြောကြားခဲ့တာဖြစ်ပါတယ်။ဒါအပြင်အခုလိုလှုပ်ရက်တွေအတွက်တသွေးတသန်တသဘောတဲ့ခိုင်ခိုင်မာမာရက်တည်ပြီးအပြစ်တင်ရှုံချရမှာဖြစ်ကြောင်းလည်းသမ္မတထရမ့်ကပြောကြားခဲ့တာပ
ါ။မေဂန်ဆိုယာရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုတင်ဆက်ခဲ့တာကတော့အမေရိကန်ဆိုယာရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားပေါ်မှအကြောင်းသိစေအပ်ပါတယ်ခင်ဗျာ။ဗိုလ်တူနေ့ညနေခင်းညနေ6နာရီခွဲနဲ့9နာရီအထိထုတ်လွှင့်သွားမဲ့ VOA အစီအစဉ်တွေကိုတော့လိုင်းနံပါတ်7925တို့မှာဖမ်းယူနိုင်နေပါတယ်ခင်ဗျာ။အခုတော့ဗိုလ်တူနေ့မနက်ခင်းအစီအစဉ်တွေအဆုံးမသတ်ခင်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုစောဝင်းလှိုင်တင်ပြမှာဖြစ်ပါတယ
်။အမေရိကန်နိုင်ငံရဲ့ဌာနကအင်္ဂါနေ့မှာထုတ်ပြန်လိုက်တဲ့2018ခုနှစ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစီရင်ခံစာမှာမြန်မာနိုင်ငံကိုအရင်ကလူကုန်ကူးမှုတိုက်ဖျက်ရေးမှာလုံးဝပူးပေါင်းဆောင်ရွက်မှုမရှိတဲ့အဆိုးဝါးဆုံးနိုင်ငံအဆင့် TR3 ကနေစောင့်ကြည့်ကန်နိုင်ငံအဆင့် TR2 ကိုတိုးမြင့်တက်မှတ်ပေးလိုက်ပါတယ်။မြန်မာအစိုးရအနေနဲ့ကလေးစစ်သားစုဆောင်မှုတွေရော့ချအောင်ဆောင်ရွက်ခဲ့တဲ့အပြင်လူကုန်ကူးမှုတိုက်ဖျက်ရေးဥပဒေနဲ့အညီအစိုးရဝန်ထမ်းတွေပေါ်ပထမဆုံးအကြိမ်အရေးယူတာတွေရှိခဲ့တာကြောင့်စောင့်ကြည့်စည်းနဲ့မှာတိုးမြင့်တက်မှတ်ပေးလိုက်ပါတယ်။ဒီတော့တွင်မြန်မာအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကတော့လူကုန်ကူးမှုနဲ့ဆိုင်တဲ့ရာဇဝမှုတွေကိုစုံစမ်းစစ်ဆေးတာအပြစ်ပေးအရေးယူတာတွေလှုပ်ဆောင်မှုနယ်လွတ်တဲ့အတွက်စောင့်ကြည့်ခံစည်းနဲ့မှာထည့်ထားပါတယ်။လူကုန်ကူးမှုအာရမခိုင်းစစ်မှုတွေကဘာမှအဆိုးအဝါဆုံးလုပ်နေတဲ့နိုင်ငံတွေထဲမှာတရုတ်နိုင်ငံဟာအီရန်မြောက်ကိုရီးယားနဲ့ဆီးရီးယားနိုင်ငံတွေနဲ့ဤအတူရှိနေတယ်လို့အမေရိကန်ပြည်ထောင်စုကမနေ့ကထုတ်ပြန်တဲ့အစီအစဉ်ကမှဖော်ပြလိုက်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကနေ့စဉ်ထုတ်ပြန်တဲ့2018ခုနှစ်လူကုန်ကူးမှုအစီအစဉ်ကမှတရုတ်နိုင်ငံကိုလူကုန်ကူးမှုတိုက်ဖျက်ရေးကြိုးပမ်းရာမှာပူပေါင်းဆောင်ရွက်မှုမရှိဆုံးနိုင်ငံအဖြစ်သတ်မှတ်လိုက်တာဖြစ်ပါတယ်။တမတော်ကတနင်္လာနေ့မှာဖမ်းဆီးလိုက်တဲ့မြန်မာဒီမိုကရက်တစ်မြန်မာအသံ DVV နဲ့အေယာဝတီသတင်းဌာနတို့ကသတင်းတော်၃ဦးကိုမတရားအသိနဲ့ဆက်နွယ်မှုပုံမှန်နဲ့ဆွဲချက်တင်ဖို့စီစဉ်နေကြောင်းအစိုးရနဲ့တမတော်အရာရှိတွေရဲ့အင်္ဂါနေ့ကပြောဆိုချက်ကိုကိုကပီရိုက်တာသတင်းမှာဖော်ပြထားပါတယ်။ဒီနေ့နေ့ကထုတ်ပြန်တဲ့တမတော်ကာဝေးဦးစီးရဲ့ထုတ်ပြန်ချက်ထဲမှာတော့ရှမ်းပြည်မြောက်ပိုင်းမှာအဲ့ဒီတနင်္လာ3ဦးအပါအဝင်လူ9ဦးကိုဖမ်းဆီးလိုက်တာလို့ဖော်ပြထားပါတယ်။စီးရီးယားမြောက်ပိုင်းရှေရလေတာချေစကန်ကနေပြီးခဲ့တဲ့လကတုန်းကဓာတုလက်နဲ့တိုက်ခိုက်ခဲ့တာနဲ့အလားတရန်တူတဲ့တိုက်ခိုက်မှုပြုလုပ်ဖို့စီးရီးယားအစိုးရကပြင်ဆင်နေတာကိုသိရှိထားတယ်လို့အမေရိကန်ပြည်ထောင်စုကပြောကြားလိုက်ပါတယ်။ AP လကဓာတုလက်နဲ့တိုက်ခိုက်မှုကြောင့်ခန့်ရှိခုမျိုးမှာလူပေါင်း80ကျော်သေဆုံးခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။နိုင်ငံတကာသတင်းအချင်းချုပ်ကိုကိုစောဝင်းလံပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရည်မှုကမက်အင်ဂျင်နိုင်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ဒီကနေ့မနက်အတွက် VOE အစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိလိုင်းလိုမီတာ30 40 48 50တို့ကနေတင်ဆက်ခဲ့တာပါ။သောရရှိမြန်နဲ့တော့မြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.